Welcome to the Voice of America in Burmese.
ဒီမပီးယားသတ္တရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်ဒီဇင်ဘာ5ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ညဉ့်ညိုင်းပါ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကို500မီတာနဲ့လည်းပြန်လည်ထုတ်လွှင့်နေပါတယ်။ပထမပိုင်းနိုင်ဝက်ကို500မီတာ40 kHz 9533ည500မီတာ32 kHz 6753ည500မီတာ25 kHz 11865တို့ကနေဖမ်းယူရဆင်နိုင်ပါတယ်ခင်ဗျာ။တနအီလုံးစာအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ live view ညီမပိုင်း web ဆာမျက်နှာ facebook နဲ့ youtube ဆာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တိုက်ခိုက်မှုတချို့ရှိနေပေမဲ့ Israel Lebanon အပြည့်ရဲ့သဘောတူညီချက်ကစက်ပြီးအသက်ဝင်နေသေးပါပဲလို့ American နိုင်ငံဆိုင်ဝန်ကြီး Blinken ကပြောပါတယ်။ရွေးကောက်ခံသမ္မတ Trump ဟာကာကွယ်ရေးဝန်ကြီးအဆိုပြုထားတဲ့ peace pact ကိုအစားထိုးဖို့ပြင်ဆင်နေတယ်လို့သတင်းတွေထွက်နေပေမဲ့ဟက်ဆက်ကတော့အထက်လွှတ်တော်အတည်ပြုချက်ရဖို့သူကြိုးစားနေကြပြောပါတယ်စစ်ဟာပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့2024ခရစ်စမတ်အတိုင်းခင်ရဲ့သတင်းပတ်၄ဘတ်ဝိပုစုတောင်းပွဲမှာပုတ်ရဟမင်းကြီးကပြောပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင် NUG ဝန်ကြီးဒေါက်တာဆဆန်နဲ့မေးမြန်းထားချက်နောက်ကရင်အာရှလမ်းမပေါ်ကစီးအခြေအနေစကိုင်းကနေဒီကလေကြောင်းတက်ခတ်မှုတွေအကြောင်းသတင်းပေးပို့ချက်တွေအပြင်စိတ်ဝင်စားဖွယ်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မတွေနဲ့အတူဒီရုပ်မြင်မှာပူးတွဲလုံခြုံရေးအစီအစဉ်အကြောင်းသုံးသပ်ထားတဲ့ Editor နဲ့ဆွေးနွေးကန် Gen Z နဲ့အောက်စားအစီအစဉ်တွေကိုတင်ဆက်ပါမယ်။အခုရင်ဆုံးတော့ဒီနေ့မဲ့ထိတဲရောက်သတင်းတွေကိုဥတ္တမောင်တန်းကကြီးညာပေးပါမယ်ခင်ဗျာ။မကြာခင်ရက်တွေကတစ်ဖက်နဲ့တစ်ဖက်ကွဲခြားတိုက်တာတွေရှိပေမဲ့ Israel Lebanon အပြည့်အရေးသဘောတူညီချက်ဆက်လက်ကိုက်ဆွဲထားဆဲဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ကဗိုလ်ထုတ်ချက်မှာပြောလိုက်ပါတယ်။ချိုးပေါက်တယ်လို့ဆွဆွဲချက်တွေပေါ်ပေါက်လာတဲ့အခါအသားကျပြီးသားနီးနာရမ်းတယောက်တွေကိုအသုံးပြုဖြစ်ရှင်းမယ်လို့လည်းဘရပ်ဆဲလ်မှာကျင်းပနေတဲ့မြောက်အာတလန္တိတ်စည်းရေးမဟာမိတ်နိုင်ငံများအဖွဲ့ NATO အစည်းအဝေးဘေးဘန်းမှာသတင်းတောက်တွေကို Blinken ကပြောခဲ့တာပါ။အချိန်ခါအဖြစ်တော့ Israel နဲ့ Hezbollah တို့ဟာ Lebanon ဆွေးရောက်ကတစ်စအပြည့်အရေးကိုလိုလားကြတယ်လို့လည်းသူထင်ကြောင်းသဘောတူညီချက်ကိုလိုက်နာအောင်လုပ်ကြရမှာဖြစ်ကြောင်းအဲဒီလိုဖြစ်ဖို့လည်းပိုင်းဖြတ်ထားကြောင်း Blinken ကဆက်လက်ပြောဆိုပါတယ်။သဘောတူညီချက်အရနှစ်ဖက်တပ်တွေကိုနေကြားတစ်ဖက်စီကိုပြန်လည်ရုပ်သိမ်းရမှာဖြစ်ပြီးဂျာဂါနယ်မြေကိုလက်ဗနုစစ်တပ်နဲ့ကုလသမဂ္ဂရင်းချမ်းမှုထိန်းသိမ်းရေးတပ်တွေကတာဝန်ယူရမှာဖြစ်ပါတယ်။ Israel Hezbollah စစ်မှလူအနည်းဆုံး 4,049 ယောက်သေဆုံးခဲ့ပြီး 16,600 ကျော်တန်ရရှိခဲ့ကြတယ်လို့လက်ဗနုကျောင်းပိုင်ဝန်ကြီး Firas Abiyat ကဗိုလ်ထုတ်ချက်ကပြောပါတယ်။အထက်လွှတ်တော်အတည်ပြုချက်ရရှိဖို့ဆက်လက်တိုက်ပွဲဝင်နေရဆဲဖြစ်တယ်လို့ရွေးကောက်ခံ American သမ္မတ Trump ကကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုထားသူ Pete Hegseth ကဗိုလ်ထုတ်ချက်ကပြောလိုက်ပါတယ်။လိမ်ပိုင်းဆိုင်ရာမတော်မလျော်ပြုပြီးအရက်အလွန်ကြုံတောက်တယ်လို့အဆွတ်ဆွဲခံရတဲ့ Pete Hegseth ကတော့သူဟာစစ်တိုက်နေသူတွေအတွက်ခုလိုစ조사နေတာဖြစ်ပြီးစစ်လိုလားသူတွေအတွက်လုပ်နေတာမဟုတ်ဘူးလို့ X လူမှုစာမျက်နှာမှာရေးပါတယ်။အမေရိကန်စစ်တပ်မှာစစ်မှုဒါစစ်သား2,690ရှိတဲ့ပြည်အရက်သား9သိန်းကလည်းစစ်တပ်အတွက်အလုပ်လုပ်နေကြတာပါ Pete Hegseth မှာကြီးမားတဲ့အဖွဲ့အစည်းတွေကိုစီမံခန့်ခွဲတဲ့အတွေ့အကြုံလည်းမရှိတာကအတည်ပြုချက်ရဖို့ခက်တဲ့အကြောင်းတစ်ကြောင်းလည်းဖြစ်နေပါတယ်ဒါ့အပြင်အလုပ်လာတဲ့အခါရဲ့နံ့ရနေပြီးအမှုမပြေသေးတဲ့နေ့တွေရှိကြောင်း Fox ရုပ်မြင်သံကြားဌာနမှာသူနဲ့အတူအလုပ်လုပ်နေကြတဲ့လက်ရှိနဲ့အရင်လို့ပေါ်ကင်ဘက်ဆယောက်ကကြောကြတဲ့အကြောင်း NBC ရုပ်မြင်သံကြားကဆိုပါတယ်ဒါအပြင်လေကိစ္စနဲ့ပတ်သက်တဲ့သတင်းတွေသူကြည့်ကြရတဲ့စစ်ပြန်စစ်မှုတန်းအုပ်စုတွေနဲ့အရက်တော့ပါတီပွဲပျော်ပါတဲ့သတင်းတွေလည်း Pete Hegseth ကရင်ဆိုင်နေရပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုကယူနှုတ်ထွက်ဖို့တောင်းဆိုတဲ့ဆန္ဒပြသူတွေကိုတောင်ကိုရီးယားရဲတွေကဗိုလ်ထုနေကပိတ်ဆို့ခဲ့ရပါတယ်။ဆန္ဒပြသူတွေဟာသမ္မတအင်တော်ကိုချီတက်ပြီးအခုလိုတောင်းဆိုဆန္ဒပြကြတာပါ။အင်္ဂါနေ့ညမှာသမ္မတယွန်းကစစ်အုပ်ချုပ်ရေးကိုကြေညာခဲ့ပြီးမြောက်ကိုရီးယားကိုလိုလားပြီးနိုင်ငံတော်ကိုဆန့်ကျင်တဲ့သူတွေကိုဖယ်ရှားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လွတ်တော်အမတ်190ကယွန်းရဲ့စစ်အုပ်ချုပ်ရေးအမိန့်ကိုပယ်ဖျက်ခဲ့တာကြောင့်အစိုးရအဖွဲ့ကမနေ့၄နာရီခွဲမှာစစ်အုပ်ချုပ်ရေးကိုရုပ်သိမ်းချောင်းကြေညာခဲ့ရတဲ့အတွက်6နာရီပဲခံခဲ့ရတာပါ။တောင်ကိုရီးယားအတိုက်ခံပါတီတွေကဗိုလ်ထုနေမှာသမ္မတယွန်းကိုဆွတ်ဆွဲပစ်တင်တဲ့အဆိုတင်လိုက်ပါတယ်။တောင်ကိုရီးယားဖွဲ့စည်းအုပ်ချုပ်ဘုံရသမ္မတကိုဆွတ်ဆွဲပစ်တင်ဖို့ဆိုရင်လွတ်တော်မှာထောက်ခံမဲ့သုံးပုံတစ်ပုံလိုအပ်တဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတရားသူကြီး9ဦးအနက်အနည်းဆုံး6ဦးကသဘောတူဖို့လိုအပ်ပါတယ်။အဓိကအတိုက်ခံပါတီဖြစ်တဲ့ Democratic Party နဲ့တူးတဲ့ပိုပြီးငယ်တဲ့အတိုက်ခံပါတီ9ခုတို့ကပူးတွဲတင်သွင်းထားတဲ့ဆွဆွဲပစ်တင်တဲ့အဆိုပြုချက်ကို အစောဆုံးဆိုရင်တော့တောက်ကြနေမှာမဲပေးနိုင်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ
်ဗီအမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ125 kHz 11865အိုင်ရိုမီတာ32 kHz 6153ညနဲ့အိုင်ရိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ကြာသပတေးနဲ့သတင်းတွေကို VOE ရုပ်တော်ကဆက်လက်ကြေညာနေပါတယ်။စစ်ကပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့ပုတ်ဂျဟန်မင်းကြီးက2024ခုနှစ် Christmas မတိုင်မီရဲတပ်တစ်ပတ်၄ပတ်ကာလရဲ့ပထမပတ်ဝတ်ပြုစွတောင်းပွဲမှာပြောကြားလိုက်ပါတယ်ဆရာလူသားရဲ့ရှုံးနိမ့်မှုဖြစ်ပါတယ်လို့ပုံရမင်းကြီးကပြောကြားတဲ့အကြောင်းဗာတီကန်သတင်းဌာနကဗုဒ္ဓဦးနဲ့သတင်းမှာပြောပါတယ်ကမ္ဘာမှာဖြစ်နေတဲ့ပဋိပက္ခတွေးဟူသားမကအထူးသဖြင့်အာဇာနည်ယူကရိန်းပါလက်စတိုင်းအစ္စရေးနဲ့မြန်မာနိုင်ငံတို့အတွက်ပုံရဟန်းမင်းကြီးကတနင်္လာနေ့ကစွတောင်းပေးခဲ့တာပါဆရာမကောင်းဆိုးဝါးဖြစ်တဲ့စစ်ကဖျက်ဆီးတယ်လို့လည်းပုံရဟန်းမင်းကြီးကသတိပေးလိုက်ပါတယ်ရင်ကြီးရေကိုပုံရမ်းမင်းကြီးကထပ်မံခေါ်တမ်းပေးလိုက်ပြီးအားလုံးကိုဆုတောင်းပေးကြဖို့လဲစော်ဩခဲ့ပါတယ်။သုံးနှစ်ကျော်လာပြီဖြစ်တဲ့မြန်မာမှာဖြစ်နေတဲ့စစ်ပွဲကိုဗာတီကန်သတင်းကအမေယော့ခန်ပဋိပက္ခလို့ပြောပါတယ်။မြန်မာပြည်သူတွေအတွက်လှုပ်ပေးဖို့နိုင်ငံတကာအသိုက်အဝန်းဟာကြရှုံးနေကြောင်းသတိပေးနေတယ်လို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီကိုညွှန်းဆိုပြီးဗာတီကန်သတင်းကဆိုပါတယ်။နိုင်ငံတကာကအရေးယူဆောင်ရွက်မှုကြောင်းမြန်မာနိုင်ငံအနေနဲ့ခြားနားတဲ့ဖြစ်ကိုဖြစ်နိုင်ကြောင်းအရသားတွေကိုတိုက်ဖို့စစ်ကောင်စီလက်နဲ့ရနေတာရော့အောင်လုပ်နိုင်ကြောင်းလဲဗက်တီကန်သတင်းကရေးပါတယ်မဟုတ်တော့မကြည့်ပြီးရေကြီးရေလွှမ်းတာကြောင့်မလေးရှားနဲ့ထိုင်းနိုင်ငံတောင်ပိုင်းမှာလူ30ကျော်သေဆုံးပြီးလူသောင်းချီနေရာရွှေ့ပြောင်းနေထိုင်နေကြပါတယ်မလေးရှားနိုင်ငံအရှေ့ဘက်ကမ်းခြေမှာပြီးခဲ့တဲ့အပတ်9ရက်မိုးကြီးခဲ့တာဟာလွန်ခဲ့တဲ့6လမိုးရွာခဲ့တာနဲ့ညီပြတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောပါတယ်အင်ဗီထဲမှာပိတ်မိနေကြသူတွေအတွက်ကယ်ဆယ်ရေးဝန်ထမ်းတွေကအစားအစာတွေကိုလေတွေနဲ့ဖြန့်ဝေပေးနေကြပါတယ်။လက်ခွင့်တွေလည်းရေလွှမ်းသွားကြတာကြောင့်လယ်သမားတွေအတွက်ဒေါ်လာသတ်မှုများစွာအဆုံးရှုံးရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရေလွှမ်းသွားတာကြောင့်အခြေခံအဆောက်အုံဆိုင်ရာပျက်စီးမှုခမန်းအမေရိကန်ဒေါ်လာ224သန်းရှိကြောင်းဝန်ကြီးချုပ်အန်ဘော့ကလွှတ်တော်ကိုအင်ကာနေကအစီရင်ခံခဲ့ပါတယ်။ပိုင်ဆိုင်မှုဆုံးရှုံးသွားသူတွေကိုငွေကြေးထောက်ပံ့မှုအစိုးရကစဉ်းစားနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ပြီးခဲ့တဲ့ဆယ်နှစ်တင်းတွေမှာမိုးနေသွားခဲ့ပေမဲ့လာမယ့်တင်းတွေမှာမိုးသူမိုးတကြော့ပြန်လာနိုင်ဖို့မျှော်လင့်ကြောင်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်ဖိလစ်ပိုင်မှာအစိုးရဘာသာငွေအလွဲသုံးစားပြုမှုဆွဆွဲပြီးဒုတိယသဗ္ဗကိုဆွဆွဲပြစ်တယ်ဖို့လက်ဝဲရိတ်တကြော့လှူရှားသူအုပ်စုကဗုဒ္ဓနေမှာတင်သွင်းလိုက်တဲ့အပြင်ဘယ်ဆိုရနေရာတွေမှာမှထာဝရမခန့်နိုင်အောင်တားမြစ်ဖို့လည်းတောင်းဆိုလိုက်ကြပါတယ်လူခွင့်ရေးလှူရှားကြသူတွေအလုံတမားနဲ့ကြောင်းသားကောင်းဆောင်တွေအပါဝင်တက်ကြွလှုပ်ရှားသူအနည်းဆုံး84ယောက်ကအောက်လွတ်တော်မှာအခုလိုလျှောက်ထားလိုက်ကြတယ်ပါ။ဒီနေ့လာနေတုန်းကတော့အဲဒီလိုဆွဆွဲပြစ်တယ်ပေါ့ပထမကြိမ်လျှောက်ထားခဲ့ကြပါသေးတယ်။ဆာရာဒူတာတေးရဲ့နံပါတ်1ရန်သူကတော့သမ္မတဖာဒီနာမာကော့စ်ဂျူနီယာဖြစ်ပြီးနိုဝင်ဘာလ23ရက်နေ့မှာလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာသမ္မတကိုအသေးသတ်ဖို့သူမကချိန်ချောက်ခဲ့ပါသေးတယ်။ဒါပေမဲ့သူမအသက်ကိုစိုးရိမ်ပြီးလို့တုံ့ပြန်ခဲ့တာဖြစ်ပြီးတပ္ပရကိုလှုပ်ချဖို့ချိန်ချောက်တာမဟုတ်ပါဘူးလို့သူမကထပ်မံပြောကြားခဲ့ပါတယ်။အသက်46နှစ်အရွယ်ဆာရာဒူတာတေးဟာယခင်တပ္ပရရိုရီကိုဒူတာတေးရဲ့တပည့်ဖြစ်ပြီးရှေ့နေတယောက်လည်းဖြစ်ပါတယ်။မွေးစေဝါနေနေရဲ့အကြောင်းပြုလို့လူထောင်ပေါင်းများစွာတည်ဆုံခဲ့ရတာကြောင့်သူမအဖေတပ္ပရရိုရီကိုဒူတာတေးကိုအပြည့်ပြည့်ဆန်ရရာဇဝမှုခုံရုံး ICC ကစုံစမ်းစစ်ဆေးနေပါတယ်။
ကြတာပရင်းနေ့မနေ့ထိတ်တန်းသတင်းတွေကိုဥတ္တမောင်တန်းကညညာပေးခဲ့တာပါဗျာ VOA အစီအစဉ်တွေကို burmese@voanews.com နဲ့ Facebook YouTube VOA ဆာမျက်နှာတွေကနေတပြိုင်တည်းကြည့်ရှုနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေဆောင်းပါးတွေတွစ်ဆုံမြင်မြန်ကန်းနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာခုကဆက်လို့သတင်းပေးပို့ချက်ဆောင်းပါးမြင်မြန်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပါမယ်ပထမဆုံးတော့မြမအရေးတွေကြောင့်တင်ဆက်ခင်မှာ American နိုင်ငံရေးဆောင်းပါးတွေနဲ့စပါမယ်လာမယ့် Donald Trump အစိုးရဖွဲ့တဲ့မှာ Tesla ကားကုမ္ပဏီရဲ့ CEOမှုဆောင်အရာရှိရှုပ် Elon Musk အစိုးရထိပ်တန်းအရာတို့တစ်ခုမှာခတ်မှုရထားလိုက်တဲ့အတွက် EV လျှက်စစ်ကားထုတ်လုပ်သူတွေကလုပ်ငန်းထုတ်တက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်နေကြပါတယ် VOA သတင်းတောက်ဂေနီယာဒူလိုကသတင်းပေးပို့ထားတာကိုအခုမှဆုံးမင်းကပြောပြပါမယ်ခင်ဗျာ
ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ကာလအစောပိုင်းတုန်းကလက်ရှိသမ္မတဂျိုးဘိုင်ဒန်ရဲ့လျှက်စစ်ကားထုတ်လုပ်ရေးပေါ်ထောက်ခံအားပေးတာကို Republican သမ္မတလောင်းဒေါ်နယ်ထရန့်ကဝေဖန်တိုက်ခိုက်ခဲ့မှုပါတယ
် Think of this. He wants electric vehicle mandates.
အများလို့စဉ်းစားကြည့်ပါဘိုင်ဒန်ကလျှက်စစ်ကားနဲ့ပတ်သက်တဲ့လုပ်ပိုင်ခွင့်ကိုလိုချင်နေတယ်အဲ့ဒီလိုသာဆိုရင်အမေရိကန်ကားထုတ်လုပ်မှုလုပ်ငန်းလဲအဆုံးသတ်သွားမှာပေါ့
ဒေါ်နယ်ထရန့်ဟာသူ့ရဲ့သမ္မတလောင်းမဲဆွယ်ပွဲကာလနောက်ပိုင်းအချိန်တွေမှာ Tesla ကားကုမ္ပဏီရဲ့ CEO အမှုဆောင်အရာရှိချုပ် Elon Musk ရဲ့တက်ကြွတဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်အဲ့ဒီအတွက်မဲဆွယ်ပွဲဒီမှာ Elon Musk ကိုချီးကျူးခဲ့ပါတယ
် He created the first major
Elon Musk ကမျိုးဆက်တွေအကြမ်းမှာအဓိကကားထုတ်လုပ်ရေးကုမ္ပဏီကြီးကိုဖန်တီးခဲ့တယ်။သူ့ရဲ့ဒုံးမြန်ကုမ္ပဏီဟာဆိုရင်လက်ရှိအနေအထားအရအမေရိကန်အာကာသယာဉ်မှုတွေကိုအာကာသအတွင်းဆီလွတ်နိုင်တဲ့တကူတည်းသောခိုင်မာတဲ့ပြသမှုပါပဲ။ဆက်ပြီးသားလှုပ်လိုက်ပါ Elon Musk
။ Elon Musk ကလည်း Donald Trump ရဲ့သမ္မတရွေးကောက်ပွဲရွေးချော်သံဖြစ်တဲ့ Make America Great Again MAGA ကိုအလေးထားထောက်ခံပြီးဖြစ်ကြောင်းပြောပါတယ်
။ As you can see I'm not just MAGA Dark Mega
Elon နဲ့ Donald Trump လဲသမ္မတရွေးကောက်ပွဲအနိုင်ရရောအစိုးရအဖွဲ့တွေကလုပ်ငန်းနဲ့ငွေကြေးစီစစ်စစ်ဆေးရတဲ့ဌာန Department of Government Efficiency ထိပ်တန်းယာတူပေးအပ်ဖို့ရထားတာကိုသူကသဘောတူလိုက်ပါတယ်သူ့ရဲ့ Tesla လျှက်စစ်ကားကုမ္ပဏီအစုရှယ်ယာတွေဟာဆိုရင်လဲသမ္မတရွေးကောက်ပွဲစတင်တဲ့နေ့ကစပြီး25ရာခိုင်နှုန်းကျော်ခုန်တက်သွားကဒါဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဈေးကွက်ထဲမှာဒေါ်လာသန်းပေါင်းတသန်း1 trillion အထိရောက်ရှိသွားပါတယ်ဒါကြောင့် Tesla လျှက်စစ်ကားကုမ္ပဏီအကြီးအကဲကိုယ်တိုင်ပါဝင်တော့မဲ့ Trump အစိုးရသည့်အဖွဲ့အစည်းကနေလျှက်စစ်ကားထုတ်လုပ်ကြသူတွေကဘာတွေများမျှော်လင့်နေကြပါသလဲဒီ Los Angeles LA ကားပြပွဲခန်းမထဲမှာလာရောက်ပြသနေကြတဲ့ Draco Super လျှက်စစ်ကားကုမ္ပဏီပူးတွဲတည်ထောင်သူ Sheep Sankhan ကအခုလိုပြောပါတယ
် It's super exciting to
Elon Musk တယောက်အစိုးရသည့်မှာပါဝင်တဲ့အတွက်ရန်ကိုစိတ်လို့ရှားပါတယ်ဒါပြင်သမရကလည်းသူ့ရဲ့အကြံဉာဏ်တွေကိုအလေးထားလုံဆောင်မှာပါဒါဟာလျှက်စစ်ကားထုတ်လုပ်ရေးအတွက်တင်တာမကအမေရိကန်ရဲ့စက်မှုလုပ်ငန်းအတွက်ပါအကောင့်နဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်ရဲ့ရွေးချက်ကတော့ပို့ပြီးတော့အပြိုင်ဆိုင်ရှိဖို့သူတို့ကတော့နိုင်ငံခြားကထုတ်လုပ်တဲ့လျှက်စစ်ကားတွေရဲ့ချိန်ချောက်မှုကိုရှင်းပြဖို့ဖြစ်ပါတယ်ဗျ
သမရမဲဆွယ်ပွဲမှာထရန့်ကတော့လျှက်စစ်ကားအပါအဝင်ပြပကသွင်းကုန်တွေအပေါ်ကအခွန်တိုးမြင့်စီးကျက်မယ်လို့ကြေပေးထားတဲ့အတွက်အမေရိကန်မှာလာရောက်ထုတ်လုပ်တဲ့နိုင်ငံခြားကလျှက်စစ်ကားတွေအနည်းနဲ့လဲပိုမိုပြီးတော့ရှင်ပြိုင်မှုရှိလာနိုင်ပါတယ်တောင်ကိုရီးယားကားကုမ္ပဏီ Hyundai ဟာဆိုရင်လျှက်စစ်ကုန်တင်ကားတွေကိုအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာရောက်ထုတ်လုပ်မယ်လို့ပြောရေးဆိုခွင့်ရှိသူ Mike Johnson ကပြောပါတယ်
An Ionic 9 will be built there.
ပြည်စစ်ကုန်တင်ကားတွေကိုအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာရောက်ထုတ်လုပ်ပါမယ်။အဲ့ဒီမှာဖက်ဆက်ဘက်ထရီစက်ရုံ2ယုံရှိပါတယ်။အဲ့ဒီဘက်ထရီတွေနဲ့ပြည်စစ်ကားတွေကိုအမေရိကန်ဈေးကွက်အတွက်ရည်ရွယ်ထုတ်လုပ်မှာပါ။အ
ီဗီပြည်စစ်ကားဝယ်ယူသူတွေကို Federal Account ဒေါ်လာ8500ပေးရတာကိုအဆုံးသတ်နိုင်တယ်ဆိုတဲ့အချက်ကိုလည်းပြည်စစ်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကသတိထားမိကြပါတယ်။မော်တော်ကားအယောင်းဝယ်လမ်းညွန်ဖြစ်တဲ့ Kelly Blue Box ရဲ့ဖော်ပြချက်အရမနစ်ကအမေရိကန်ပြည်ထောင်စုမှာလျှက်စစ်ကားပေါင်းတသန်း2သိန်းရောင်းချရပြီးဒါဟာဆိုရင်ဈေးကွက်ရဲ့85ရာခိုင်နှုန်းအထိဖြစ်ပါတယ်ခင်ဗျာ
အခုလဲအမေရိကန်နိုင်ငံရေးဆောင်းပါးနောက်တစ်ပုဒ်နဲ့တစ်ဆက်တင်ဆက်ပြရစီခင်ဗျာခရစ်တိုငွေကြေးမှာယင်းနှိမ့်နှံသူတွေအနေနဲ့ဒေါ်နယ်ထရန့်သမ္မတဖြစ်လာမဲ့အပေါ်အမျှော်လင့်ချက်ကြီးတွေနဲ့စောင့်မျှော်နေကြပါတယ်ထရန့်ဟာ Digital ငွေကြေးတွေဘက်ကနေကာကွယ်ပေးမဲ့သူအနေနဲ့မဲဆွယ်ခဲ့တာပါScott Stans တင်ပြပို့ထားတော့ကိုင်းငင်းကတင်ပြပြပါဦးည
သမရဖြစ်လာဖို့အတွက်မဲဆွယ်တုန်းက Donald Trump ဟာ Bitcoin အတိုင်းဝိုင်းကိုလွန်ခဲ့တဲ့နှစ်တရာက American တံမဏိလုပ်ငန်းနဲ့နှိုင်းယှဉ်ခဲ့ပါတယ
်ဒီလိုစိတ်ဓာတ်မျိုးနဲ့ American ကိုတီထောင်ထားတာပါဒီလိုစိတ်ဓာတ်မျိုးကသာ American ကိုတိတ်နေလို့ကောင်းတဲ့နိုင်ငံဖြစ်အောင်ပြန်လုပ်နိုင်မှာပ
ါ American ကို Crypto ငွေကြေးတွေရဲ့အဓိကမျိုးတော်ဖြစ်အောင်လုပ်မယ်လို့ Trump ကပြောထားပါတယ်If
crypto is အနာဂတ်မှာ crypto ငွေကြေးကအဆုံးဖြတ်ပေးမယ်ဆိုရင်ကျွန်တော်ကတော့ဒါကိုအမေရိကန်မှာတူးမယ်ပုံလောင်းမယ်အမေရိကန်လုပ်ပဲဖြစ်စေချင်ပါတယ
် Trump လည်းရွေးကောက်ပွဲနိုင်သွားပြီးတဲ့နောက် Bitcoin ဈေးလည်းစံချိန်တင်တက်သွားခဲ့ပါတယ် Digital ငွေကြေးရင်းနှီးမြှုပ်နှံသူတွေဟာ crypto ငွေကြေးအပေါ်တင်းကျပ်မှုတွေရှော့ချပေးမယ်ဆိုတဲ့ Trump ရဲ့ကတိကြောင့်ဆရာတက်ကြပါတယ်သမ္မတ Biden လက်ထက်မှာ American ငွေကြေးဈေးကွက်စောင့်ကြည့်ထိန်းချုပ်တဲ့ Commission SEC က မကောင်းတဲ့သူတွေမဝင်နိုင်အောင်တင်းကျပ်ထားတာလို့ဈေးကွက်လေးလာသူ Garrett Hillman ကပြောပါတယ
် It did arguably have a chilling effect.
Crypto ငွေကြေးလောကရဲ့ဝင်လာခြင်းနဲ့လူလင်တွေကိုနောက်တွန့်သွားစေတဲ့တရားမှုမျိုးရှိပါတယ်။အခုအချိန်မှာရှော့ရှော့ပေါ့ပေါ့ကင်တယ်မယ်ဆိုရင်တော့လိန်ညာမှုတွေ၊ရာဇဝတ်မှုတွေများလာတဲ့တံပြန်အကျိုးတရားမှုရှိလာနိုင်ပြီးဒါကိုတကယ်ဥစ္စာပစ္စည်းပိုင်ဆိုင်မှုအနေနဲ့ဝယ်လို့သူတွေအပေါ်မကောင်းတဲ့အကျိုးတရားမှုတွေရှိလာနိုင်ပါတယ
်။ Trump ရဲ့ Crypto ငွေကြေးလိုလားတဲ့အကြံပေးအဖွဲ့ကဒီလုပ်ငန်းတွေကိုပံ့ပိုးဖို့တခြားမူဝါဒအပြောင်းလဲတွေကိုလည်းလေ့လာနေတယ်လို့ဈေးကွက်လေးလာသူစူဇန်နာစရိယာကပြောပါတယ
် The policies that they have put forward include building up a strategic
reserve တင်ပြတဲ့မူဝါဒက Bitcoin နဲ့တခြား crypto ငွေကြေးတွေကိုမဟာဗျူဟာမြောက်စုဆောင်းထားရုံနဲ့မကဘူးအခုလက်ရှိမှာရာဇဝတ်သားတွေဆီကပိုင်ဆိုင်မှုတွေကိုသိမ်းယူရုံနဲ့မကသူတို့လည်းပြန်ပြီးရောင်းပြစ်တာပါသူတို့ပြင်းပြအကြံဒါတွေကိုသိမ်းထားရုံနဲ့မကပဲနဲ့လာမယ့်နှစ်တွေအတွင်းထပ်ဖြည့်ဖို့ပါ
Trump ရဲ့နီးလန်းကခရစ်တိုငွေကြေးရင်းနှီးမြှုပ်နှံသူတွေရဲ့အကျိုးစီးပွားလိုချင်တဲ့ပုံစံအတိုင်းဘဟုမှစူးစီးထားဖို့ဟုတ်ပုံမရဘူးလို့စရိယာကပြောပါတယ
် The team has also appeared to not back
ဒီဖွဲ့အကြံပေးတာဘဟုဘန်ထုတ်တဲ့ငွေကြေးကိုမထောက်ခံပါဘူးဘဟုဘန်ထုတ်တဲ့ digital dollar ဘဟုမှစူးစီးထားတဲ့ငွေကြေးဖြစ်လာစေမှာကြောင့်ဒါကိုခရစ်တိုလုပ်ငန်းတွေကမထောက်ခံပါဘူး
နောက်ပြီး Bitcoin တော်တော်များများပိုင်ဆိုင်တဲ့ Tesla လျှက်စစ်ကားကုမ္ပဏီက Elon Musk လည်းပါပါတယ်။မဲဆွယ်ပွဲနောက်ဆုံးလတွေမှာ Musk ဟာ Trump ကပါလာခဲ့ပြီးအခုလာမယ့်အစိုးရအဖွဲ့မှာလုပ်ငန်းတွေထိရောက်ရေးအဖွဲ့ရဲ့ပူးတွဲဦးဆောင်သူလည်းဖြစ်ပါတယ
်။ကျွန်တော်အရင်တုန်းကနိုင်ငံရေးမှာမတက်ကြွပါဘူး။အခုတက်ကြွတဲ့အကြောင်းကအမေရိကန်ရဲ့လူရင်ကျေးမှုကြီးတစ်ခုလုံးရဲ့အနာဂတ်နဲ့ပတ်သက်လို့ဝင်ပါရတာပါ
။ Crypto ငွေကြေးအတွက်အားတက်စရာတွေမှာမတ်စ်ကအဓိကဖြစ်လိမ့်မယ်လို့ဟီလ်မန်ကပြောပါတယ
် You know he's a big fan of
သူကို DG Quay လို့ခေါ်တဲ့သူ့အတွဲခေါ်တဲ့ကိုင်ကြီးတဲ့လောင်ပြောင်ဖန်တီးထားတာကနေဖြစ်လာတဲ့ခရစ်တိုငွေကြေးကိုအားပေးသူပါဒါကြောင့်ပြောစရာရလဒ်မျိုးထွက်လာတာဖြစ်နိုင်ပါတယ
်ဖြူသူတည်တနာစင်တာရဲ့အချက်အလက်တွေအရအမေရိကန်၃ပုံ၂ပုံလောက်ဟာလက်ရှိခရစ်တိုငွေကြေးတွေယင်းဒီမြုံနံရောင်းဝယ်အသုံးပြုတာနဲ့ပတ်သက်ပြီးစိတ်ချယုံကြည်ရတယ်လို့မယုံကြည်တဲ့အကြောင်းဖော်ပြထားပြီးdigital ငွေကြေးတွေကိုကြေကြေပြန့်ပြန့်လက်ခံဖို့အခက်အခဲတွေရှိနေပါသေးတယ်ခင်ဗျာ
အခုတော့မြမအရေးမေးမြန်းချက်တစ်ပုတ်နဲ့ဆက်ပြစီခင်ဗျာမြောက်ပိုင်းမာမိတ်တွေဖြစ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအပြစ်ရရေးအပြင်းထန်ဖိအားပေးနေတဲ့တရုတ်ဆိုရရဲ့ရည်ရည်ချက်အပေါ်တော်လိုင်းအဖွဲ့စီးတွေဘက်ကမဟာဗျူဟာမြောက်ဘလူးကိုင်တွဲတင့်လဲဆိုတာနဲ့ပတ်သက်ပြီးတော့ဒေါက်တာဆဆာကို VOA Studio ကမှမတ်အင်ဂျင်နီယာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့ဂျာဝင်ဆက်ဆက်မှုအောက်မှာနိုင်ငံရေးအရာတွဲဆုံဆွေးနွေးမှာဖြစ်တယ်လို့ MNDAA ကိုကန့်တက်ရဲ့ဒီဇင်ဘာလ3ရက်နေ့ကြေညာချက်ကိုကြိုဆိုကြောင်းတရုတ်နိုင်ငံသားဌာနကမနေ့ကတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းသက်ဆိုင်သူအားလုံးကညှိနှိုင်းအပြေရှာဖို့အစဉ်အမြဲတိုက်တွန်းနေကြောင်းတိကျတိုက်ခိုက်မှုတွေအမြန်ဆုံးရပ်ဆိုင်းပြီးငြိမ်းချမ်းတဲ့နည်းနဲ့အပြေရှာကြဖို့အကြမ်းဖက်မှုတွေကိုအရှိန်လျှော့ချဖို့ AFP သတင်းဌာနရဲ့အမေကိုတရုတ်နိုင်ငံသားရေးဌာနပြောခွင့်ရလင်ဂျန်ကတုံ့ပြန်ခဲ့တာပါအခုလိုအပြစ်ခတ်ရက်ဆဲဖို့တရုတ်ကအပြင်းထန်ဖိအားပေးနေရမှာနယ်စပ်ကုန်သွယ်ရေးကိုပါပိတ်ဆို့တဲ့အထိလုပ်ခဲ့ကြောင်းမြောက်ပိုင်းတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကလည်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်တဖက်မှာလည်းတရုတ်အစိုးရကစစ်ကောင်စီကိုအတိမတ်ပြုအနီးကပ်ဆက်ဆံနေတာပါ။ဒါပေမဲ့ဆရာနာတိန်းနာကိုစန့်ကျင်နေတဲ့ဒေါ်လာရေးအင်အားစုတွေကိုဥဆောင်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့အင်းကြီးချင်းတရုတ်နိုင်ငံနဲ့ပတ်သက်ရင်တရားဝင်သဘောထားရည်တည်ချက်ကိုအတော်လေးသတိထားတာတွေ့ရပါတယ်။အင်းကြီးချင်းမြန်မာနဲ့ပတ်သက်ရင်ဗတ်လိုက်ပြီးတော့ပြက်ပြက်သားသားရည်တည်ဖို့အခြေအနေတရုတ်ကမြင်ပုံမရဘူးဆိုတာတွေ့ရကြောင်းNUG အစိုးရအပြည်ပြည်ဆိုင်ရာပူးပေါင်းညှိနှိုင်းရေးဝန်ကြီးဒေါက်တာဆဆာက VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောသွားပါတယ
်။အဓိကတော့တရုတ်ရဲ့စိုးရိမ်ချက်ကိုလည်းကျွန်တော်ဟာဖြေလျှော့ပေးနိုင်ဖို့ရည်ကြီးတယ်။သူတို့မှာ legitimate concern ရှိတယ်။ပထွေနိုင်ငံရဲ့အဓိကသူတို့မှာ Taiwan ကို concern ရှိတယ်။သူတို့မှာပထွေနိုင်ငံကို concern ရှိတယ်။ဒီဘက်ကအိန္ဒိယနဲ့ counter weight လို့နေရတယ်။ဘက်ကအမေရိကပီထော်ဆွန်းနဲ့ counter weight လို့နေရတယ်။တဖက်မှာကြည့်မယ်ဆိုရင်အခုနဒီကျွန်တို့ရဲ့ဒီဒေါ်လာရရစုဒီထက်မှာမြောက်ပိုင်းကဆွေလဲသူတို့ဖိအားပေးမှုတွေခံနေရတယ်။ဒါတွေအလုံးဟာတရုတ်ကိုတန်ဟာလဲသူတို့မှာတကယ်တော့ဆိုတော့ပြတ်သားတဲ့ strategy မရှိတော့ပထွေးနိုင်ငံရေးနေပြည်နိုင်ငံရေးဒေတာနိုင်ငံရေးဆိုပြီးတော့အဲ့ဒီတုံးလွှာစလို့ကိုကျွန်တို့ဟာတရုတ်ကခုနပြောမယ်ဆိုရင်တော့တဖွဲနဲ့တဖွဲချစ်ကိုသူတွေးတယ်အဖွဲလိုက်နဲ့တွေးမှာအဖွဲလိုက်နဲ့ကိုကသူက deal လုပ်တယ် အဲ့ဒါကျွန်တော်တို့အတွက်နတ်တနိုင်ငံတွေနဲ့ကတော့အာဒရတော်များတယ်အဲ့လိုနဲ့ကတော့ဖိခါလို့မရဘူးဆိုတော့ကျွန်တော်မှာ strategically နဲ့သူတို့ကိုချိကဖို့လုပ်တယ်အထူးသဖြင့်တရုတ်နဲ့ဆိုပြီးတော့ဥမာ economic diplomacy ဥမာ business diplomacy နိုင်ငံကြီးအရာကို federalism တို့ဥမာ democratization တို့ပြောနေမယ့်အစားပေါ့ကျွန်တော်ဟာ business တရုတ်နဲ့ဘာတရုတ်ရှိနိုင်တယ်မြန်မာနိုင်ငံဒီလာမယ့်ငါးနှစ်မှာ what can we offerto China as a country
တဖက်မှာကျတော့အခုဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ပတ်သက်ရင်သဘောထားတင်းမာတယ်ဆိုပြီးတော့သုံးသပ်နေကြပါတော့အခုဆိုရင်ဒီအကောက်ခွန်နေရာစာသူတရုတ်နဲ့ပတ်သက်တဲ့ပုံပစ္စည်းတွေကိုတရုတ်နိုင်ငံတင်သွင်းတာတွေတင်ဟိုဟာမြင့်တင်များလို့ပေါ့နော်ဆိုတော့အဲ့လိုမျိုးတွေရှိနေတော့အဲ့ဒီလိုတရုတ်နဲ့ပတ်သက်ရင်သဘောထားတင်းမာတဲ့ဒါမျိုးပေါ့နော်အဲ့လိုမျိုးအခြေအနေဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံကဒီအိမ်ကြီးချင်းတရုတ်နဲ့ကလည်းအိမ်ကြီးချင်းဖြစ်နေတယ်အထူးသဖြင့်စစ်ကောင်စီကလည်းတရုတ်နဲ့ကတော်တော်လေးဟိုနီးစပ်လာနေတဲ့အနေအထားပေါ့နော်အရင်ကရှင်းနေမယ်ဆိုလို့ရှိရင်ဆိုတော့အဲ့ဒီအပိုင်းမှာရောဘလို့ဒီမြန်မာနိုင်ငံရဲ့အခြေအနေရောဘလို့ရိုက်ခတ်မှုရှိလဲ
မြန်မာနိုင်ငံကတော့သူတို့အနေနဲ့တေးချာလေးမူဝါဒပိုက်ဆံပဲဖြစ်ဖြစ်မဟာဗျူဟာပိုက်ဆံပဲဖြစ်ဖြစ်တေးချာပြည်ကြီးရမှာကကျွန်တို့ဒီအခုနပြောသလိုအမေရိကန်နဲ့တရုတ်အကြားမှာအီအာစီနိုင်ငံအကြားမှာကျွန်တို့ကြိုက်ညှက်လို့မရဘူးကြိုင်ညာမိတော့ကျွန်တော်နိုင်ငံရှိမှာမဟုတ်ဘူးအဲ့တော့သတိထားမယ်ပိုက်ဖြစ်တယ်ဒုတိယကတော့ကျွန်တော်မှာမြန်မာနိုင်ငံတည်းမြန်မာနိုင်ငံအနာဂတ်တည်း stabilize ဖြစ်ဖို့ပဲကျွန်တော်ဒီဒီငွေ HR ကိုဥတည်ပြီးမှသွားမှာဖြစ်တယ်ဒါကြောင့်မလို့ဖဲလိုက်နေဖို့ကအင်မတန်မှယကြည်တယ်ဥမာအခုကဒီတမရဒေါ်နယ်ထရပ်ကနေပြီးမှတရုတ်ကိုကျွန်တော်က tariff လုပ်မယ်ဆိုတဲ့အနေထားတိမာမှုကိုကျွန်တော်အနေနဲ့မဟာဗျူဟာမျက်စိနဲ့ကြည့်မယ်ဆိုရင်ဒါဆိုမြန်မာနိုင်ငံမှာဘာ resource တွေရှိတယ်လဲအဲ့ဒီတိမာမှုကိုကျွန်တော်နိုင်ငံအနေနဲ့တွားပြီးတော့ short ချနိုင်ဖို့ကကျွန်တော်ရဲ့အလုပ်ပဲမြန်မာနိုင်ငံဟာ geopolitical stabilizer ဖြစ်ဖို့ပထဝီနိုင်ငံရဲ့ဘယ်လိုပြောမလဲ stabilizer ဖြစ်မှမြန်မာနိုင်ငံဒီ Switzerland နိုင်ငံလိုမျိုးဖြစ်မယ်ဟိုတို့ကပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ကိုကြည့်အဲ့ဒီနေရာမှာ Switzerland က Germany နဲ့ဗာလဲ Britain နဲ့ UKဒီအကြမ်းမှာသူက stabilizer ဖြစ်လာ။ဒါကြောင့်ဒီနေ့အထိဆွစ်ဇာလန်ကိုကြည့်မယ်ဆိုရင်ဒီလိုနိုင်ငံမျိုးဖြစ်လာတာဖြစ်တယ်။ထုံနေတူပဲမြန်မာနိုင်ငံဟာလည်းတနေ့ကျရင်အမေရိကပီထောင်စုနဲ့တရုတ်နိုင်ငံအကြမ်းမှာဆိုတော့ stabilizer တော့ဖြစ်နိုင်ဖို့အကြီးကြီးတယ်။ထုံနေတူပဲမြန်မာနိုင်ငံဒီအီဒီယားနဲ့တရုတ်အကြမ်းမှာ stabilizer ဖြစ်နိုင်ဖို့အကြီးကြီးတယ်။အဲ့ဒီလိုမဖြစ်ဘူးဆိုတော့ကျွန်တော်ဟာအနာဂတ်မရှိဘူး။ complementary ဖြစ်ကိုဖြစ်ရမှာ
အခုတော့ကရင်ပြည်နယ်ကအာရှလန်းစုံမွေးစစ်ကောင်စီဘက်ကထိုးစစ်ဆင်နေတဲ့အကြောင်းကြည့်အောင်ပါဗျာကရင်ပြည်နယ်တွင်းကအာရှလန်းပါဝင်ကော့ကရိတ်မြို့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီ BGF တွေနဲ့ KNL PDF ပူးပေါင်းတပ်တွေကတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကနေကြာစောက်တပ် BGF တွေကပူးပေါင်းထိုးစစ်ဆင်နေတယ်လို့ဆိုပါတယ်မတ်အေးမှသတင်းဖိတ်ပို့ထားပါဗျာ
ကရင်ပြည်နယ်အတွင်းကအာရှလန်းအပါဝင်ကော့ကရိတ်မြို့မြောက်ပိုင်းမိချောင်းအင်းရန်ကုတ်ကောင်းမှုအောက်ဘုတ်တဲကမိုင်ကုန်းစတဲ့နေရာတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလွန်ခဲ့တဲ့ AB လလောက်ကတည်းကတက်လာတဲ့အောင်စရစစ်ကြောင်းကအင်အားဖြည့်ပြီးထိုးစစ်ဆင်လာသလိုအာရှလန်းကိုပြန်လည်စိုးမိုးနိုင်ရေးအတွက်လက်နက်ကြီးနဲ့ဒရုန်းတွေကိုသုံးပြီးတိုက်ခိုက်မှုတွေပိုများလာတယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောပါတယ်
ကော့ကရိတ်ဘက်မှာတိုက်ပွဲကနေ့တိုင်းနေ့ပါဖြစ်နေတာပေါ့နော်အခုဆိုလို့ရှိရင်ဟိုခလာရ69ကနေလဲအာရှလမ်းမပေါ်ကိုလက်လက်ကြီးနဲ့လမ်းပစ်လို့ပြေပေါ့နော်နောက်ပြီးတော့ဒုံးနေလဲဒါသုံးလာတယ်ကျွန်တော်ဘက်ကဂျမ်းပါနဲ့ဖမ်းပြီးတော့ကာကွယ်နေကြရတာပေါ့နော်တိုက်ပွဲတော့ဟိုအင်အားတွေလဲတိုးချက်ဖွဲ့ပြီးတိုးချက်လာတာပေါ့နော်ဂျန်သူဘက်ကအခုနေထားတော့နေ့စဉ်နဲ့အမျှတိုက်ပွဲတွေဖြစ်နေဒီကော့ကရိတ်နာတော့ဒီတော်တော်ကြီးတော့ပေါ့ဆင်းနောက်ပြီးတော့ဒီတုံလို့ပဲအချမ်းအဲ့ဘက်ချမ်းနေမှာတိုက်ပွဲတွေဆက်လိုက်တုံလို့နားမရောက်ခင်နားမှာပေါ့နော်ဒီကမိုင်ကုန်းပဲအချမ်းနေတိုက်ပွဲတွေဖြစ်သူတို့ကအာရှလမ်းကိုဖုံးမလိုက်ရွတ်ထိုးစစ်ဆင်လာပေါ့ဒါပေမဲ့သူတို့ကတော့ဟိုထိုးစစ်ဆင်လာပြန်လန်ဆင်လိုက်အဲ့လိုအနေအထားမျိုးပဲရှိနေအခုအောင်ပြတဲ့ကြောင်ကတပွဲကြည့်ဖို့ပြန်လိုက်ပြန်ဖွဲ့အစ်တစ်ပြန်ဖွဲ့ကြည့်လိုက်ထိုးစစ်ဆင်လိုက်အဲဒီကနေပြီးတော့ပြစ်ချလိုက်ပြန်လန်းထွက်သွားလိုက်အဲအင်းနေတာပဲရှိပါတယ်
ကော့ကရိတ်ဂျုံတို့တောင်ကြိုင်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေသလိုဂျုံတို့ဂျိုင်းတရာတောင်ကြိုင်ဒေသတွေမှာတော့စစ်ကောင်စီတပ်တွေနဲ့အတူ BGF နေကြဆောင်တပ်တွေကပူးပေါင်းပြီးတိုက်နေတာလုံခြုံရေးကင်းနေလုပေးနေတာတွေရှိနေတယ်လို့လည်းဆိုပါတယ်
ဒီက
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာ၂၀၂၀လေးခုနှစ်နိစမိုင်းကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာ၂၀၂၄ခုနှစ်နိစမိုင်းကစပြီးအာရှလမ်းကိုပိတ်ထားခဲ့တာကြောင့်စစ်ကောင်စီဘက်ကအာရှလမ်းကိုတနစ်ကျော်ကြားတဲ့အထိပြန်လည်ထိန်းချုပ်နိုင်တာမရှိသေးသလိုကော့ကရိတ်မြို့ရီလမ်းတစ်လျှောက်ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်
ကူလစေးသတင်းနဲ့ဆက်ပါမယ်ဗျာ။စကိုင်းတိုင်းကနေမြို့နယ်တွေကနတ်ချီချွေရကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းပခုတ်ကူဘက်မှာလည်းစစ်ကောင်စီတပ်တွေနေပြီးရှင်းလင်းနေပါတယ်။အဲဒီကအချိန်နဲ့သတင်းပေးပို့ချက်ကိုကုသညုံပြပြပေးပါအောင်ဗျာ
။စကိုင်းတိုင်းကနေမြို့နယ်ချင်းတွင်းမြစ်အရှိဖက်ကမ်းမှာရှိတဲ့နတ်ချီချွေရကိုဒဇမလ3ရက်ညပိုင်းနဲ့ညနေပိုင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေ3ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းကတိုက်ခိုက်ချိန်မှာကြေးရွာနီးတိုက်ပွဲဖြစ်တာမရှိသလိုလေကြောင်းတိုက်ခိုက်မှုတွင်မပေါက်ကွဲတဲ့ဘုံသီးတွေလည်းတောင်သူတွေရဲ့ယာကင်းနီးမှာကြန့်ရှိနေခဲ့တယ်လို့ဆိုပါတယ်လူသေဆုံးတာတော့မရှိဘူးလို့ဒေသခံတူကပြောပါတယ
်မနေ့ကညနေ6နာရီည9နာရီည17နာရီကျော်မှာအဲတင်းမျိုးနယ်နဲ့ကြေးရွာရဲ့အနီးပေါ့တိုက်ပွဲတွေလည်းမရှိဘဲနဲ့ဒေသခံပြည်သူတွေနေထိုင်တဲ့ကျွာရဲ့အနီးကို1500ကျွန်တော်တို့ကားပြတော်မှာကြည့်နေတယ်တော့လေးလုံးပေါ့နှလုံးကွဲတယ်နှလုံးကမကွဲသေးပဲနဲ့ချသွားတာကိုတွေ့ရတယ်ဗျာမပေါက်ကွဲသေးတဲ့ဟာကထွန်ရဲ့ site မျိုးနေတယ်မြေပဲနဲ့နှမ်းဆိုင်နေတဲ့ယာကင်းကြီးတွေမှာရောက်တာဗျာဒီကြီးရွာရဲ့အနီးကတော့တဲလေးတဲပြူကျသွားတာပေါ့ဗျာအဲအဲ့လောက်ပဲဗျာတခြားတော့ဟိုတာမန်တန်ရာလောက်လေးပေါ့6လောက်ကလေးတွေမှာလက်နက်စလေးတွေမှန်နေအလောက်လေးတွေကျွန်တော်တွေ့ရတယ်ဗျာ
နတ်ကြီးကျေးရွာဟာမကြာခဏဆိုသလိုလေကြောင်းတက်ခိုက်တာခံရပြီးတော့အခု2024ခုနှစ်ထဲမှာလေကြောင်းကနေ3ချိန်တက်ခိုက်ခံထားရပါတယ်။ဒါအပြင်စစ်တပ်ရဲ့နေမီရှင်လေးရဲ့အတွင်းကျေးရွာအတွင်းကနေအိမ်တွေ4ချိန်မီးရှို့ခံခဲ့ရပြီးတော့နေအိမ်190နီးပါးမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။ဒါကစကိုင်းတိုင်းကနီမြို့နယ်တွေကစစ်ကောင်စီလေကြောင်းတက်ခိုက်မှုအခြေအနေပါ။မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချီမြို့တွေကကျေးရွာတွေမှာဆိုရင်လည်းစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတီတွေကနေမီရှင်လေးမှုတွေရှိတယ်လို့သိရပါတယ်။မန္တလေးတိုင်းညောင်မြို့နယ်တွေကဒီစစ်တပ်နဲ့ပြူစောတီတွေဟာဒဇမလ3ရက်နေ့မနက်ပိုင်းမှာမြစ်တစ်ဖက်ကမ်းမှာရှိတဲ့မကွေးတိုင်းမြစ်ချီမြို့နယ်တွေကချမ်းသာကြီးနဲ့ငွေတောင်ကျေးရွာတွေကိုဝင်ပြီးတော့နေအိမ်တွေကပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းဒေသခံတွေကပြောပါတယ်
။ညောင်ထောင်းကြီးကဖိုးချင်ပြောင်းတော့ပေါ့။အကျောင်းအနေပြီးတော့ဆက်လီနဲ့နှစ်စီးလာတယ်ပြီးတော့နန္ဒတွေဖောက်ပြီးဝင်လာတော့ပြည်သူတွေလန့်ချပြေးကြတော့ညောင်ချမ်းသာကြီးကိုဟိုနန္ဒတွေဖောက်ဝင်လာပြီးတော့ကျွန်တော်ဒီကလေးစည်းလေယူသွားတယ်အလိုစိတ်ကလေးလေးသေးသွားတယ်ပေါ့ငွေတောင်က208အိမ်အဝါကခြမ်းနာကြီးက320လောက်ရှိမှာတညအိမ်နေရတယ်ပြည်ရတော့စီဘူးတွေယူသွားတယ်တက်စီဘူးတွေယူသွားတယ်အလိုမိုးတို့တွေယူသွားတယ်လေးစည်းယူသွားတယ်လူကြီးစနေဘလောက်ဥက္ကဋ္ဌကြီးအောင်လေးလေးစလောက်တာဟုတ်
နေနေတဲ့ကပစ္စည်းတွေယူဆောင်နေချိန်မှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ဖို့ပြင်ဆင်နေချိန်စစ်တပ်နဲ့ဒီစစ်တပ်ထောက်ခံတဲ့ပြူစောတီတွေပြန်လည်ဆုတ်ခွာသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချီမြို့မှာစစ်တပ်ရဲ့မြင်းမွေးမြူတွေတက်ရှိပြီးတော့အဲ့ဒီတက်ကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်တာတွေရှိခဲ့တယ်လို့တိုက်ခိုက်ခံရတဲ့အတွက်လည်းစစ်တပ်ဘက်ကအင်အားဖြည့်ပြီးတော့ကြီးရွာတွေဘက်ကမကြာခဏစစ်ကြောင်းထိုးနေပြီးရှင်းလင်းတာလက်နက်ကြီးတွေပစ်ခတ်တာတွေကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။စကိုင်းနဲ့မကွေးတိုင်းတွင်အခုလိုဆက်စင်ယူနေတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ကြာသာပတင်းနေ့မနေ့ခင်းရဲ့ပထမပိုင်းနိုင်ဝဲအစီအစဉ်ဒီမှာပဲပြီးဆုံးပါပြီ။ဒုတိယပိုင်းကမနေ့ 9:00 အထိလူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website Facebook YouTube စာမျက်နှာတွေမှာဆက်ကြည့်နိုင်ပါတယ်ခင
်ဗျာ။ VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ဖန်ယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz ကိုတုံးတုံး၅ရုပ်ဖြင့်ပထမပိုင်းနိုင်ဝဲနဲ့စနစ်တင်းငွေတွေမှာထက်တိုးလိုင်းလိုက်မီတာ၁၉၀ကီလိုဟတ်စ်တင်း၅ခွန်၅ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေညာစေနိုင်ကနေ၁၇နိုင်အထိလိုင်းတို့မီတာ၅၃၂နဲ့လိုင်းလိုက်မီတာ၁၉၀ကနေပြောတနားရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့ချက်တာပရင်းနေ့မနက်ခင်းဒုတိယပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့လို့ရတဲ့ဆိုတော့ bambies@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။VOA ရဲ့Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေစတိုက်တင်ဆက်ပါမယ်။လူငယ်ကဏ္ဍဂျန်စီနဲ့အောက်သားအစီအစဉ်တွေမတင်ဆက်ခင်မှာအက်ဒီတာနဲ့ဆွေးနွေးကမ်းကိုတင်ဆက်ပါမယ်။စစ်ကောင်စီနဲ့တရုတ်ဖွဲ့စည်းဖို့ဂျန်စီနေတဲ့နှစ်နိုင်ငံပူးတွဲလုံခြုံရေးအစီအစဉ်ဟာ
တရုတ်စံချိန်စိတ်သက်ကြီးထွားနေတဲ့မြန်မာပြည်သူတွေအတွက်တကယ်အကျိုးရှိနိုင်ပါမလား။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံသားကိုမင်းများဆွေးနွေးထားပါရစေ။မင်္ဂလာပါဦးကျော်စံသားရှင်။မင်္ဂလာပါဦးရှင်။တရုတ်ကဒီမြန်မာစစ်ကောင်စီနဲ့လုံခြုံရေးကုမ္ပဏီဖွဲ့ဖို့ဆိုပြီးတော့အစိုးပြုပါတယ်။ဒါဘယ်လိုရည်ရွယ်ချက်နဲ့ပါလဲ?
အဓိကကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်လုပ်ငန်းတွေတရုတ်နိုင်ငံသားတွေမြန်မာနိုင်ငံတွေမှာရှိနေအကြောင်းမျိုးမျိုးသူတို့ကာကွယ်ဖို့ဆိုတာအဓိကပါပဲ။တကယ်တော့မြန်မာနိုင်ငံတွဲတာဆန်းနေပေမဲ့ကမ္ဘာအတွက်တော့သိမဆန်းပါဘူး။တရုတ်က Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကမ္ဘာဖြတ်ပြီးလုပ်ဖို့လုပ်ကြတဲ့ကမ္ဘာမှာရှိတဲ့သူတို့လုပ်ငန်းတွေကိုကာကွယ်ဖို့အတွက်သူတို့ဟာဒီစီမံကိန်းကိုလုပ်ပါတယ်။အဲ့ဒီနေရာမှာသူတို့ဟာတရုတ် ငါစစ်တပ်သူရပီအယ်ခေါ်တာပေါ့ပီပယ်စ်လစ်ဘရေးရှင်းအာမီတရုတ်ပြည်သူလွတ်တော်ရေးတပ်မတော်မစုံမဲနဲ့အဲဒီပုဂ္ဂလိကဒီလက်နက်ကိုင်းအဖွဲ့ကိုစုံမဲဆိုတဲ့သဘောမျိုးနဲ့ဂျွိုင်းဗန်ချာရီရဲ့ဖွဲ့ပြီးတော့သူတို့လုပ်ပါတယ်အဲကမ္ဘာမှာနိုင်ငံပေါင်း20ကျော်လောက်မှရှိတဲ့ထင်ပါတယ်အဖွဲ့တော်တော်များများရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဓိကဒီတရုတ်ရဲ့အကျိုးစီးပွားကိ
ဘာရီလုံးမှာလဲအဲ့ဒါဦးရောမြန်မာနဲ့တရုတ်ကဒါညှိနှိုင်းဖို့ဆိုပြီးတော့ ကျညာတွေ့စကောင်းစီပဲကအဲ့ဒီမှာနိုင်ငံတော်အချုပ်ချာအနာကိုထိပါးနိုင်ခြင်းရှိမရှိနောက်တစ်ခုကနိုင်ငံတော်နဲ့အများပြည်သူအတွက်အကျိုးကျေးဇူးဖြစ်ထွန်းဖော်ရာရှိမရှိအဲ့ဒါဘယ်သူအကျိုးစီးပွားကနိုင်ငံတော်အကျိုးစီးပွားလဲအများအားနိုင်ငံရေးသိပ္ပံပါဒါ ဒီပမ်းမှာတင်သွင်းလာမည့်လက်နက်တွေအထူးကရိယာတစားဗလာတွေကိုသူတို့ဘယ်လိုတင်သွင်းမလဲဆိုတာစီစဉ်မယ်ဆိုတော့ဒီဟာမြန်မာနိုင်ငံမှာတော့တော်လေးအရေးကြီးတဲ့အခက်ခဏပါဝင်မယ်လို့ဆိုတာသိရပါတယ်ဆိုတော့တေဟောတကယ်တော့ဒီလိုလုပ်ကြတဲ့ကတရုတ်ရဲ့ဩဇာကိုကျွန်တော်စောစောပြောခဲ့ဆိုသူစစ်တပ်ကသာမသုံးတာဒီစစ်တပ်မပါဝင်တဲ့ကဘာမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေအတဆင်လုံးလုံးရေးတွ
ဥပမာတချို့ဆိုတင်စားလို့ပြောရဲချိုင်းနာဗာဂနာတဲ့တရုတ်ဟိုရာချမှာဖြစ်သွားတယ်ဗာဂနာကျေးစားတက်ဖွဲ့လို့ပေါ့သူတို့အဲ့လိုသုံးတယ်ဆိုတော့သူတို့ပြောကြတယ်သို့သော်လည်းပဲဗာဂနာရောဝါရောဆူရောကဘယ်လိုမှကုညာယူကရိန်းစစ်ဘက်ဆူရောကိုယ်တိုင်ဝင်တိုက်တာလည်းပထမပိုင်းမှာတော့လော်ဂျစ်စတစ်တိုက်ပူးဆောင်ရေးတို့ထောက်နှံရေးတို့အဲ့လိုမျိုးတွေမှာပါဝင်ခဲ့တာများပါတယ်အခုကြတော့မြန်မာနိုင
tapio, and you need the mugs in Rare, in Azur in a type of chinese or Dinia Matru and in the Fipio, Pelu Yetimle, Sura Fipio, Yigile, may want to the Apsetello Timare.
A good yoga Lularago, Mimaludu, a lacanine, Shila, and you giao, now Diana Lenekainiao.
And but Mimaludu, Lemkanlo, Diga Lupo. Jump chill out, you know.
ပြမထားပြီးတော့တိုက်ခိုက်ကြရစီခဲ့တယ်နောက်ဆုံးမကြသေးခင်ဆိုတေကောင်စီဝင်ရုံတော့တိုက်ခိုက်ရတယ်ဆိုတော့တေကသူတို့ကိုလူလူမုံလာတယ်သူတို့မှရမ်းများနေတယ်ဒါကိုစစ်ကောင်စီဒီသူတို့ရဲ့နိုင်ငံသားရယ်နဲ့သူတို့ကျူးစီပေါ့မကွယ်ပင်းနိုင်တော့ဘူးသူတို့ကိုယ်တိုင်ဝင်ပြီးတော့တနည်းနည်းလောက်ရမယ်ဆိုတဲ့သဘောမျိုးနဲ့လုပ်တယ်လို့ယူဆရပါတယ်တချို့ကခံမှန်းကြတယ်တေကမှားတယ်ဒီခေတ်
ဒီလိုလုပ်ငန်းတော်တော်များများဟာတိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသနောက်ပြီးတော်လိုင်းရာစုတွေထိန်းချုပ်ထားတဲ့ဒေသရဲ့ဩဇာအောက်မှာကျောင်းတွေအများကြီးပဲလေဆိုတော့အခုစစ်ကောင်စနေကြီးလိုက်ရင်အပြင်အဲ့ဒီဒေသတွေကိုကြီးစုထားတဲ့တိုင်းသားအင်အားစုတွေတို့စစ်ကောင်စနေပေါင်းပြီးတော့တိုက်တဲ့အထက်မှာပါဝင်ရအောင်ဖြစ်လာတယ်ဆိုတော့သူတို့အကျိုးစီးပွားကိုကာကွယ်လာတဲ့
မြန်မာပြည်သူစစ်မှာတရုတ်ဟာကိုရီးလျောက်အင်ဗော့ဖြစ်လာတယ်ပါဝင်ပတ်သက်လာတယ်ဆိုတော့ပုံရိပ်ကပိုပြီးထင်ရှားလာမယ်ဆိုပြီးတော့လူတော်တော်များများကအဲ့ဒါကိုထောက်ပြကြပါတယ်နောက်တစ်ခုကကြတော့ဒီမြန်မာအရေးမှာဟိုအိန္ဒိယပို့ပြီးတော့နောက်ပိုင်းမှာထဲထဲဝင်ပါလာတဲ့သဘောရှိပါတယ်အဲ့တော့အိန္ဒိယချင်းနိုင်ငံတွေရဲ့သဘောထားရောဒီလိုဒီတရုတ်ရဲ့လူငင်းကုမ္ပဏီဖွဲ့မယ်ဆိုရဲပ
so I looked there, Besson Pumsu, Gladan Simami, the kind name, Majim Gau, Arrow Pabiro, look east, egg east, Bossi, Ashadidama, Sibago, two Pabiro, Sidon Asharo, Asianua, through Sibai, who set the word, Simangan, and look, I think, yes, Simangi, my dear. The Yopi, yeah, the Kanga, the same, Bengla, Bengla, or India, the Mudia, or Triple Nanyang, Yejidlu, Mahabia, Yejidlu. The kind of dance, Simanging up, Chapi, Debago, Lamakiza, however, India, a lot of Yejuare, Sura. Usura, the only Indian Nanangan, the Bawa, I've been a Mateja, although Yabai Mazura, Nezajin, Lubio, and Majakna, but Debaka Pinne, the Zalepete, Debakiza, Sabi, of Chicabolisura, the Giza Malet, through Tate, go to Latin, Chinese, a Miazo, Tate Biavia, Pima, India, Ave, Dia, I've been the Jopsu, Sagan, Lundu, they said that way, I myself, I saw in India, I think, easy lobby. Now we are jobs, you know, dance, you know, and my house, I love where I think we are called Arabus, Dinia Madrud, and the Patrick, that women say, so in Japara, India. Now in India, Bangladesh, like I'm a boo. Bangladesh, our chick has in a suya or hot, they only need Saturday. Dame a good senior at the Mamma Yunus suya or they go through a touty, I mean, but you love. So that's the rule of the case and the people are killing the young Siva. Now, times we have. Time 11, Yama Siva in the only rule of Yandu Muba, Zoe Mele, Yama Yema, Sunesses and Suni Arak Isarima, Teuka Nagapa in La Meho, Tainle Jaima Muba, the Hino Tainga, American and Lemisuan and Pepa, the Indian and the Delevator, Jayasia Pemelo Sunda Java.
Now, Piro, di Daina Lenekaini, Yi Mayo, Duke Pay Daina, Tidua, Oza, Lamuni, Lupio Luyamle, Udlu, Lunye, Gumni, Pueme, Suro, American, Europa, Blue Dungyalan.
Daina, you, Jomestri, no, Samuel did that, Daina, Ribamazu, Hadoli, Oza, and a cigarette, Sunsa Java. Dame Kukama, Nina Mohammed, somewhere, Picker, Tema, Evo, Ruba, Matilu, Mian, and Chinese, however. ไอ้ซုံးบัวเนี่ยสิกองสินเนี่ยปฐมบ้านมาอี้เนี่ยไม่อยากให้อีก็ทบหมดดูสุบิแล้วไปชะแก่เลยสรุปมีดักหน้าจ้าเลยเสี่ยมยอมมาจันเนี่ยอภัยบ่ดีเอ็นเอเลยรู้กูกันดูเนี่ยก็รอฮีโร่อยากบ่เลยสรุปอู้คํามาดีเอ็นเอเลยก็เลยเว้ยตะยุพี่อ่ะไปได้ตันสิกองสินเนี่ยซื้อแบบมาแล้วเปล่าท่าเลยดีเอ็นเอเลยอ่ะสรุปเนี่ยตะยุญญาได้ตันซื้อแบบมาสู่ราตองมา လုံးဝခင်ဗျားတို့ကြိုက်တဲ့လုပ်ပါဆိုပြီးလက်စင်ခံတဲ့သဘောတော်မဟုတ်ပါဘူးသုံးသပ်သူတွေပြောရတဲ့ကျွန်တော်ကြားရတဲ့ဟိုနေ့ကလည်းပဲသူတို့ဟာနည်းနည်းတော်များများလူကျင်လာရပြီးသူတို့လူကျင်လာရပြီးတော့မှသူတန်းသူဆိုပြီးဆွေးနွေးမှာတို့အကျိုးစီးပွားတော့ဟိုဒုံငင်းတိုင်းအကုန်လုံးပြန်ပြီးဆုံးပေးနိုင်လို့ဆိုရဲသဘောထားနဲ့ဆိုတော့ဆက်လက်ပြီးရည်ဒီမှာဖြစ်ပါတယ်ဆိုတော့နောက်ခရိုင်ရေးခရ
ကျွန်တော်တို့ကအခုတော့ဒီကြောင့်တက်ခိုက်တာခါပြီးတော့အခုနှစ်ထောင်နှစ်ဆက်လေးခုနှစ်ထဲမှာမဟာပြည်ဝမြောက်ပိုင်းမိကျေတွေကိုအဲဒီကြောင့်ဒီအစွေနောက်အဝေးကြီးပေါ့အေးမှာဟိုဘက်ထိလဲလမ်းပေါက်တယ်ဆိုတော့အေးပေါ်မှာသူတို့ဘယ်လိုဖိအားပေးမယ်ဆွဲဟာတော့တကယ်ကအခုကြီးပြသလာခြင်းမရှိသေးပါဘူးဒါကတော့နိုင်တဲ့အင်အားစုတွေပေါ်မှာသူတို့ဥစားကွန်မွန်နိုင်ငံကြီးကိုတက်ပြတာပေါ့လေ American ne patet lo ase yee ji ba de American ye kuna pyo ga de India tamudya ha yu a ri ya phyat pi twa me niya ma te sit tat de tha la me so a sa ga de ga American che pyu thu thi phin a naw nai ngan ya lu ya dayuk de ha ka ba ma a lo long jong ye company ye phwet la ha tu lo sit tat ma hou phu PLA dayuk pi du long ya ye tam na ma hou yung te me ba dayuk a sa ne ma tin bu te niya phin dayuk ye ahana wo paw le state power wo ကပ္ပောက်ဖရမ်မိုးဟိုအတွက်ဒါတိတ်တဆိတ်ကြီးလန်းလန်းလာတာဟာဖြစ်တယ်ထုံးနေလောက်ပဲဘာကနာဖွဲ့ဘူးလဲပဲရုရှားတို့လိုပဲသုံးခဲ့ရဆိုပြီးပြောခဲ့ကြတယ်ဆိုတော့အခုလည်းပဲနောက်နိုင်ငံတွေကလိုပဲမြင်ထားမှာပါပဲအမေရိကန်တို့ကတော့လုံးဝတဲ့ဟိုလက်ပိုက်ကြီးနေမရှိဘူးအထူးသတိထားစောင့်ကြည့်နေလိမ့်မယ်လို့ယူဆပါတယ်တကယ်လို့အမေရိကန်ကလည်းတရုတ်ဝင်လာလို့ငါတို့လည်းထိတဲ့တစုံတစ်
ไตเตปุงซามเนี่ยผิดละနိုင်တယ်လို့ယူဆပါတယ်အဲ့တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမြင်မင်းနေကြမိဂုံမေမေးရမယ်နဲ့တူပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာကြီးလေဖို့အလားအလာဘယ်လိုရှိပါလဲအမြဲဖြစ်နေရဖြစ်ရပါပဲအလံဝေးပါတယ်တကယ်တော့ဒီနိုင်ငံတွေပြပနိုင်ငံတွေပါဝင်ပတ်သက်လာလေမြန်မာနိုင်ငံပြဿနာပြလေဖို့ကပုံပြီးအလံဝေးလေလို့ပဲပြောမှာပါ ကိုယ်တို့အချင်းချင်းညှိနှိုင်းနိုင်တာဖြစ်မှာပါစစ်တိုက်ပြီးတော့မင်းစိမငါအေးမဲ့ဆိုတဲ့ဟာကတော့အဲ့လိုတော့တချို့ကတိုက်တဲ့ခါမှာတော့ဒီလိုကြွေးကြော်စမ်းတိုက်ကြရတယ်ဒါပေမဲ့ဒီဟာဟာဒီမှန်ရဲ့ပန်းနိုင်မဖြစ်နိုင်ပါဘူးဒီမှန်ရဲ့ပန်းနိုင်ဟာငါတို့ကြည့်ပြီးတော့လုံးသိပြီးငါတို့နိုင်ငံအကျိုးအတွက်မဟုတ်ရင်ငါတို့နှစ်ဖက်လုံးပြီးပါဟာတွေဝင်လာပြီးတော့ငါတို့မြေစာပင်
ဒီဟာရှိပါတယ်သူတို့ဟာတိုင်းဒါလည်းပဲငါတို့ကိုယ်ပိုင်အထုတ်ခွင့်ကုကြမှာကိုယ်ဖန်တီခွင့်ရကြမယ်ပြည်ထောင်စုထဲမှာအတူတူညီညာလူတွေကြီးပါပဲဒါပေမဲ့စစ်တပ်ကသူတို့ဒီဟာလျှင်ကြီးဆိုးရမယ်သူတို့စုမွေးဆွဲသဘောတရားများနေတယ်သူကဒါကိုစွန့်လို့ရမယ်သူတို့ဒီဟာကိုစွန့်လို့ရမယ်အင်းရှင်းနိုင်ငံတွေမှာအင်ဒိုနီးရှားတို့ကတော့စွန့်လို့ခဲ့ကြရပါပဲစစ်တပ်ကဒီသဘောတရားကိုတပြည့် biggest democracy in the world ဆိုပြီးတော့ကြွေးကြော်လက်မထောင်တဲ့အချိန်ဖြစ်လာပြီမြန်မာနိုင်ငံဘာကြောင့်မဖြစ်နိုင်ဘူးလဲမြန်မာစစ်တပ်ဟာအများကြီးဒါကိုစဉ်းစားပြီးတော့လုပ်တင်နေထင်ပါတယ်နှုံးဖုံးရင်တော့ဒီပြည်ပခါကတော့ပြည်ပဩဇာမရှိအောင်မှာပြည်တွင်းမှာစစ်တပ်နဲ့ဒီမိုကရေစီအားစုတွေကတော့ပြည်ပခါဆက်လက်ပြီးတော့စီရင်ဝင်ထင်ပါတယ်ဟုတ်ကဲ့
ပါဘူးကျော်စောနာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ Jancy အစီအစဉ်လှည့်ပါဗျာ။ဒီတစ်ပတ်တော့ခီးသွားတဲ့လူငယ်တယောက်နဲ့မိတ်ဆက်ပေးခြင်းပါတယ်။ဒီလူငယ်ကတော့ဘယ်တော့မှနောင်တမရခြင်းလို့ဆိုပြီးမသေးခင်မှာကြောဖို့အိတ်ကလုံးလွယ်ပြီးစွန့်စားရတဲ့ခီးတွေထွက်ချင်နေတဲ့လူငယ်ကရင်လူငယ်တယောက်ဖြစ်ပါတယ်။သူကမြို့ပြအင်ဂျင်နီယာဘဝကိုစွန့်ပြီးတော့ခီးသွွားတာကိုဝါသနာပါတဲ့လူငယ်လေးပါမခင်လေးဆက်သွယ်မေးမြန်းတင်ပြထားပါဗျာ
ကိုဘသားကိုရှာတွေ့ပြီးသွားတဲ့အချိန်မှာကျွန်တော်အင်ဂျင်နီယာမဖြစ်ချင်တော့ဘူးပေါ့နော
် Hello Gen Z တို့ကြီးလူငယ်ဆိုတာကအလွဲလေလုံရင်းနဲ့ပဲခုသွားချင်တဲ့လမ်းကြောင်းမှန်ပေါ်ရောက်တကြတာတဘာဝပဲလေအဲ့တော့ဒီလူငယ်လေးကဘလို့အလွဲလေလုံပြီးတော့သူသွားချင်တဲ့လမ်းကြောင်းမှန်ပေါ်ရောက်သွားတာလေသူကဘယ်သူလဲ
သမီးလာပါကျွန်တော်လည်းများတော့စောကိုလို့ခေါ်ပါတယ်ကင်းပီနေကကျင်းလင်းမျိုးကီတာဘလော့ဂါတယောက်ပါကျွန်တော်ကဒီ Facebook မှာပက်ပက်ကန်တို့စတော်ဝေးကီတာဆိုတဲ့နာမည်နဲ့ကျွန်တော်ခီးသွားတဲ့အကြောင်းအရာလေးကိုမျှဝေဖြစ်ပါတယ်ကျွန်တော်လည်းလောဆယ်မှာတော့မသေးခင်ကဘာကြီးကိုကြည့်တော့မယ်ကျော်ဝေးလေးလွယ်ပြီးတော့ဆိုတဲ့ဆောင်းမော်လင်းနဲ့အတူတူကျွန်တော် Adventure ခီးစဉ်လေးစုံစမ်းတဲ့ခီးစဉ်လေးအကြောင်းကိုကျွန်တော်ရေးလေးရှိပါတယ်ကျွန်တော်သွားလေးရှိပါတယ်ပြဟုတ
်သူကလေမြို့ပြအင်ဂျင်နီယာဘာသာရဲ့နဲ့ကြောင်းပြီးသွားပြီမယ်လေတကယ်တမ်းသူရွေးချယ်လိုက်တာကကြတော့ခီးသွားဘလော့ဂါတယောက်အနေနဲ့ရွေးချယ်လိုက်တာဆိုတော့သူကဒီလမ်းကြောင်းကိုဘလို့ရှာဖွေတွေ့ရှိခဲ့တာလေ
ဒီကြောင်းတက်နေရင်းနဲ့မှပဲအဲ့လိုခီးသွားဖို့အကြောင်းတစ်ခုပေါ်လာတယ်ပေါ့နော်အဲ့တော့ကဒီကိုယ့်ဝန်တွေကိုခီးရှိတဲ့ခါမှအကုတ်ကိုစီစီပြီးမသွားဘူးမသွားဘူးတဲ့အချိန်မှာပထမဆုံးအချိန်ကိုယ့်ဘက်ကိုဒီရှေ့ရကြတဲ့ခီးတစ်ခုစီစီပြီးသွားဖြစ်တယ်ပေါ့နော်သွားတဲ့ခီးစဉ်ကလည်းပြည်တွင်းမဟုတ်ဘူးပြည်ပဖြစ်နေတယ်ဗီယက်နမ်ကိုရောက်သွားတာပေါ့နော်အဲ့တော့ဟိုဘာတွေ့ကြမှာမရှိဘဲနဲ့လင်းလက်မှတ်တော်မော်ရဲတက်ပဲနဲ့အဲ့တော့ကရောက်သွားတဲ့အတွက်ကြောင့်ကျွန်တော်ကဟိုအလွဲကြီးအများကြီးပေါ့နော်အဲ့တော့ဆိုရင်အလွဲကြီးအများကြီးဟိုအမားကြီးအများကြီးနောက်ဆုံးဟိုအဲ့ဒီကိုကျွန်တော်ခီးသွွားနေနေဖြည့်ရှင်းဖြည့်ရှင်းဖြည့်ရှင်းနေပြည်လေသွားရင်မှရလာတဲ့အဲ့ ဟိုဟာជីနူးမှုတွေတွေကျွန်တော်သဘောကျသွားတာပေါ့နော်အဲသဘောကျပြီးမြန်မာပြည်ပြန်ရောက်လာတယ်အဲ့ဒီအချိန်မှာအဲ့ခန္ဓာချက်ကိုကြိုက်သွားတယ်နောက်တစ်ခုကျတော့အဲ့သူများနိုင်ငံရောက်သွားတဲ့အချိန်မှာပေါ့နော်ဟိုတို့စီမှာရှိတဲ့အလှတရားတွေဆိုရင်ကျွန်တော်အလကားကြီးခွင့်မရအောင်ကျွန်တော်ပတ်စံပြီးကြီးရတာပေါ့နော်လုံနေရာသွားလဲဝင်ကြီးနေရာသွားလဲဝင်ကြီးပေါ့နော်ဒါပေမဲ့တို့စီရဟာညီပြီးတဲ့ဟာကြတော့မဟုတ်ပါဘူးလို့ငါတို့စီမှာလည်းအဲ့နေရာကြီးအများကြီးရှိတာလေဘာလို့တို့စီကိုဝင်ကြီးပြီးပြီးသွားမှာလဲကိုယ်နိုင်ငံကိုကြီးမှာပေါ့ဆိုရယ်စိတ်ကဝင်လာပြီးတော့အဲ့မှာကျွန်တော်ခီးတွေစသွားဖြစ်တော့တာပဲပိုးအဲ့ရစသွားတယ်ပြောအောင်ပါပေါ့နော်
သူကဘာကြောင့်မလို့ခီးတွေသွားခြင်းနေတာလဲ
ကျွန်တော်6နှစ်ချောင်းကတက်တန်းရှိတယ်ဒီ6နှစ်ချောင်းလေးတက်တန်းမကုန်ကြီးလေးမှာကျွန်တော်ကလမ်းလျှောက်ပြီးတော့ကြည်သွားစေခြင်းနေပေါ့နော်6နှစ်ချောင်းလေးတန်ပါနေတော့မှကျွန်တော်ကတောင်းနေတက်ခြင်းနေဟိုဒီဟိုအခုချိန်မှာနုပြုံနေတော့မှကျွန်တော်ကြောပွဲလွယ်ပြီးတော့စွန့်စားတွေသွားခြင်းနေပေါ့နော်ဘာကြောင့်လဲဆိုတော့ဒီအရာတွေကြတော့ကျွန်တော်ငယ်တုန်းပဲလုပ်လို့ရတာလေနော်အတက်ကြီးသွားရင်ကျတော့ဒါမျိုးလုပ်လို့မရတော့နောင်နာမရချင်ဘူးပေါ့နော်အဲအဲ့ဒါကြောင့်လည်းကျွန်တော်ဟိုစွန့်စားတဲ့ခီးတွေကိုပို့ပြီးသွားဖြစ်တာပေါ့အေးစေးသွားလို့ရတဲ့ခီးကြီးလည်းအများကြီးရှိပါတယ်ဒါမျိုးအဲ့ဒါကြီးကျတော့ကျွန်တော်အတက်ကြီးမှသွားဖို့ချန်ထားတာပေါ့နော်အခုကျတော့ငယ်တုံးသွားလို့ရတဲ့ခီးကိုကျွန်တော်ငယ်တုံးပဲသွားချင်တယ်ကြီးမှနောင်နာမရချင်ဘူးပေါ့နော်အဲ့ဒါကြောင့်ဟုတ
်သူကလေတကယ်ကိုစွန့်စွန့်ဆဆသွားတဲ့နေရာတွေရွေးချယ်ပြီးတော့သွားတယ်ပြီးတဲ့ခါကျတော့ backpackers notes လို့ခေါ်တဲ့ကြောပွေခီးတွေဆိုတဲ့ page လေးကနေပြီးတော့အဲ့ဒီအတွေ့အကြုံတွေပြန်ပြီးတော့မျှဝေတယ်ဆိုတော့သူကခီးတွေတော်တော်များများလည်းသွားခါပြီးပေါ့လေအဲ့တော့သူသွားခဲ့တဲ့ခီးတွေကနေပြီးတော့မှတ်မှတ်ရရနဲ့ဘလို့အတွေ့အကြုံတွေကြုံရလဲဆိုတာကိုလည်းနားထောင်ကြည့
်အဲပထမဆုံးခီးဆိုတော့ဒါဗီယက်နမ်ပေါ့နော်ကို့မှာနိုင်ငံခြားကိုလည်းအဲ့လိုတယောက်တည်းခီးသွားဖူးတာမျိုးမရှိဘူးကို့ကလည်းမစီစဉ်ဘူးတော့ဟိုဒူးစံတုတ်တွေလိုက်နာမဲ့အရာတွေကတိတာအရန်အားနေဘာဖြစ်သွားလို့ရဲစခဲရဲ့ဘာညာရောက်ကုန်တာပေါ့နော်ဘယ်လိုဖြစ်သွားလဲဆိုတော့ဆိုင်ကယ်မဲရတဲ့နေရာမှာသွားပြီးဆိုင်ကယ်သွားရလိုက်တာပြန်လဲလာအောင်ဆိုင်ကယ်မရှိတော့ဘူးအဲ့တော့ VN နဲ့ပြန်မယ်နောက်ဆုံးနေ့ပေါ့နော်နောက်ဆုံးနေ့မှာပတ်စံမရှိတော့ရှိတဲ့ပတ်စံလည်းဒေါ်လာတရားမပြည့်ဘူးဟာရောရငါတော့သိပြီဆိုပြီးဖြစ်သွားတာနောက်မှမဟုတ်ဆိုင်ကယ်မေးရတဲ့နေရာမှာသွားရပြီးတော့ရဲရဆိုင်ကယ်ကိုဖမ်းသွားတာအဲ့ဒါတညလုံးပတ်ချလိုက်ရတာမနဲ့သုံးနိုင်မှဆိုင်ကယ်ပြန်တွေ့တာပေါ့နော်အဲ့ဒါမမရတကူပေါ့နောက်တကူကျတော့ဟိုကျွန်တော်စာလေးရေးဖူးပါတယ်အဲ့ဟာလေးကဟိုရခိုင်ပြည်နယ်ရဲ့ကျုံတကျုံဟိုသွားအိတ်တဲ့အချိန်မှာအဲ့လိုညဘက်ကျွန်တော်ကအပေါ်ပါသွားတဲ့အချိန်ပေါ့နော်အဲကျွန်တော်လည်းတူတူရှိတဲ့သူကအဲဝင်လာလေးဆိုပြီးခေါ်လိုက်တာကျွန်တော်မဟုတ်တဲ့ဇုံတစ်ခုကြီးဖြစ်နေတာပေါ့နော်ကျွန်တော်ကဟိုပီတီဗီအဲ့နေရာပဲဆက်နေသေးတယ်ပေါ့နော်ဆက်နေသေးတော့ကျွန်တော်တို့ဘေးနားလူကြောက်ထက်ချောက်ခံရတယ်အဲ့ဒါလည်းကျွန်တော်နေရာပြောင်းသွားတယ်ပေါ့နော်အဲ့ဒါလေးကတော့နောက်တဲ့အမှတ်တရတစ်ခုပေါ့ဒီနောက်ဆုံးရှိခဲ့တဲ့အမှတ်တရကျတော့ဒါလွန်ခဲ့တဲ့3လလောက်ကကျွန်တော်ခရာဘီဆိုရဲထိုင်းနိုင်ငံတောင်ပိုင်းမြို့လေးကျွန်တော်သွားတာပေါ့နော်တယောက်တည်းသွားတယ်သွားပြီးကျွန်တော်ဟိုဒီကျုံးပေါ်ကနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့တော့အနေမကောင်းဖြစ်တာပေါ့နော်။အဲအခန်းလေးကိုတော့မဝင်နိုင်ဘူးကျွန်တော်လိုက်ပြတာ။ hostel ship မှာအတူထောက်ပြီးကျွန်တော်အဲ့မှာအမ်မာလေးရောပေါ့နော်တရလုံး။အဲတနေ့လုံးတညလုံးတညလုံးကိုကျွန်တော်အဲဒါမနေ့ထီပဲအဲအဲ့နေရာဆိုကျွန်တော်တနေ့ကုန်တညလုံးဘာမှမစားရအောင်။နောက်နေ့မနေ့ထီကိုမစားရအောင်။ဟိုအဲ့လိုတယောက်တည်းအပြင်းပြားခဲ့တာပေါ့နော်
။သူကဘာကြောင့်မို့လို့ဒီလိုစွန့်စားရတဲ့ခီးတွေသွားချင်နေရတာလဲ။
ဖရန်နေဘာညာကြီးကိုကျွန်တော်တိတ်ပြီးတော့စိတ်ဝင်စားလေးမရှိပါဘူးเนาะဟိုကိုသွားတဲ့အကြောင်းအရအတိုင်းကိုပဲကျွန်တော်ကလူတွေကိုခံစားချင်တာပေါ့เนาะအဆိုတော့တယောက်ရဲ့စာသားလေးတစ်ခုပေါ့เนาะအမြဲတမ်းအဲ့ဒါလေးကိုကြားရောက်နေရရှိတယ်အဲ့ဒါကဘာလဲဆိုတော့ live life you will remember တဲ့ Avicii ရဲ့စာသားလေးပေါ့เนาะဟိုကိုအမြဲတမ်းအမှန်ရတတိယနေမဲ့ဘဝမျိုးပဲဟိုရှင်သန်နေထိုင်ပါဆိုတဲ့အတိတ်ပဲမျိုးပေါ့เนาะကျွန်တော်အဲ့စာသားလေးကိုအရန်သဘောကျတာမသွားနိုင်တဲ့သူတွေမမြင်နိုင်တဲ့သူတွေကိုကြတော့ဟိုကျွန်တော်သွားတဲ့လူမျိုးထပ်တူခံစားစေချင်တယ်ပေါ့နော်အဲဒါကြောင့်လဲကျွန်တော်ဒီကြီးသွားရတဲ့ခါကျရင်ဒီ point of view ပုံစံမျိုးနဲ့ကျွန်တော်အများကြီးရေးလေးရှိရပေါ့နော်ဟိုအဓိကကတော့ကျွန်တော်လူငယ်တွေကိုကြီးသွားသိချင်တာပဲမြန်မြန်သွားသိချင်တယ်ဘာလို့လဲဆိုတော့ကျွန်တော်ကဟိုဒီအပြင်ကိုအခြေတန်းမထွက်ရင်ကြတော့ကျွန်တော်ဘာမှအပြင်ကိုမမြင်ရဘူးပေါ့နော်ဟုတ်ဒီကျင်းလေးမှာပဲကိုကရှိနေပါလေနော်ကိုကဟိုအပြင်ထွက်လာရင်ကိုကမြင်ရမယ်အများကြီးမြင်ရင်ကြတော့ကျွန်တော်အများကြီးသိမယ်အများကြီးသိကြတော့ကျွန်တော်အများကြီးပြန်အသုံးချလို့ရမယ်အဲ့ဒါဆိုရင်ကျွန်တော်အများကြီးပြန်မျှဝေလို့ရတယ်ပေါ့နော်ဒီဟာတွေကဟိုကျွန်တော်တို့အတွက်လည်းအကျိုးရှိတယ်ကိုရဲ့ဒီအပေါ်ဝင်ခြင်းအတွက်လည်းပြန်အသုံးချလို့ရရခီးသွားရအများကြီးအကျိုးရှိတယ်ဟုတ
်ဂျန်စီတို့ရေစွန့်စားပြီးတော့ခီးရေသွားတဲ့လူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ဂျန်စီတို့လည်းကိုဖြစ်ချင်နေတဲ့အရာတွေကိုလုပ်ချင်နေတဲ့အရာတွေကိုကြည့်ကြည့်နဲ့မှန်မှန်လုံနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။နောက်တစ်ပတ်ဒီမှာလည်းဂျန်စီရှိနေပါတယ်။စောင့်ကြည့်ကြပါအောင်နော်
။ VOA အစီအစဉ်တွေကို Radio ရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်။
ကူရောတပတ်တွင်အောက်စားသတင်းတွေကိုကြည့်အောင်ပါဗျာဘရာဇီးနိုင်ငံကဘူတာဖိုကိုဘောလုံးအသင်းကတော့တောင်အမေရိကတပ်ရဲ့လီဘာဒါဒိုဖလားဘောလုံးပွဲကိုပထမဆုံးချိန်ပူဆွဲသွားပါတယ်2024ခုနှစ်အတွက်တနစ်တာကမ္ဘာအကောင်းဆုံးပြေးခွန်ပြေးအာဂါသာသမားဆူပါဘွဲကိုမိုနာကိုမြို့မှာဒီဇင်ဘာ1ရက်ကကြီးမြင့်ခဲ့ပါတယ်ကိုရနိုင်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ
က
တောင်အမေရိကတိုက်ကလီဘာတာဒိုဖလားဟောလုံးပွဲမှာတော့ဘရာဇီးလ်နိုင်ငံကဘိုဒါဖိုဂိုအသင်းချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာဘိုဒါဖိုဂိုအသင်းအတွက်တော့တောင်အမေရိကကလပ်ချန်ပီယံဖလားကိုပထမဆုံးအကြိမ်ရတာဖြစ်ပါတယ်။ဖိုင်နယ်ကိုပြီးခဲ့တဲ့စနေနေ့ကအာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာကစားကြတာမှာဘိုဒါဖိုဂိုအသင်းကတနိုင်ငံတည်းကအက်သလက်တီကိုမီနဲရိုအသင်းကို 3-2 နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီဘက်မှာဘိုဒါဖိုဂိုအတွက်ပွဲစားသားချင်းမှာတယောက်ထုတ်ခံရလို့၁၀ယောက်နဲ့ကစားခဲ့ရပြီမဲ့လဲဘိုဒါဖိုဂိုအတွက်ဂိုးတွေကိုတော့လူဝီစ်အန်ရီကေအလက်စ်တယ်လက်စ်နဲ့ဂျူနီယာဆန်တိုစ်တို့ကလကိုးစီတွင်းပေးခဲ့လို့နောက်ဆုံးမှာ 3-2 နဲ့နိုင်ရသွားခဲ့ပါတယ်။ဘိုဒါဖိုဂိုအသင်းဘူဆွဲသွားတဲ့အတွက်အသင်းပရိသတ်တွေလည်းအရန်ကိုပျော်နေကြပါတယ်
။အမွန်တေဘောဆောင်66 63
အရန်ကိုပျော်ပြီးစိတ်လုံးရှားမိပါတယ်။ကျွန်တော်အနေနဲ့ဒီလိုနေမျိုးရောက်လာဖို့အတွက်စောင့်ခဲ့ရတာ63နှစ်ရှိပါပြီ။ဘိုဒါဖိုဂိုအတင်းကိုကျေးဇူးတင်တယ်လို့ကျွန်တော်တို့ရဲ့ဒီပရိသတ်တွေကိုလည်းကျေးဇူးတင်ပါတယ
်ဘိုဒါဖိုဂိုအတင်းကတနင်္ဂနွေနေ့ကတော့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့ဂါလီယာအိုနိုင်ငံကလေစိတ်ကနေဘိုဒါဖိုဂိုကမ်းခြေအထိနှစ်ထပ်ဘတ်စ်ကားတွေနဲ့လှည့်လည်ပြီးတော့ပရိသတ်တွေလည်းအကြီးအကျယ်ချူဆူအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာလောဘကဘောလုံးပွဲတွေမှာတော့အီတလီပြည်ဘက်ကဖီယိုရန်တီနာနဲ့အင်တာမီလန်ပွဲမှာဖီယိုရန်တီနာကွင်းလယ်လူအက်ဒွာဒိုဘိုဗေပွဲစားပြီး18မိနစ်မှာလဲကျသွားတာကြောင့်သူ့ကိုအရေးပေါ်ကုသမှုတွေလုပ်ပြီးတော့ကွင်းထဲကနေအရေးပေါ်လူနာတင်ရင်နဲ့ဈေးဝင်ပို့လိုက်ရပါတယ်။ဒီနောက်မှာတော့နိုင်ငံကစားသမားတွေကိုကွင်းထဲကနေထွက်ခိုင်းပြီးတော့ပွဲကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။အသက်22နှစ်သာရှိသေးတဲ့ဘိုဗေဟာပြီးခဲ့တဲ့ဩဂတ်လကမှရိုမာအသင်းကနေဖီယိုရန်တီနာအသင်းကိုအငှားစာချုပ်နဲ့ရောက်လာခဲ့တာဖြစ်ပြီးတော့လင်းလာနေကတော့သူ့ကိုဖီယိုရန်တီနာကစားသမားတွေဆေးဦးမှာတွားရောက်ပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဘက်ကဘောလုံးပွဲတွေမှာတော့လီဗာပူးနဲ့ချန်ပီယံမန်စီးတီးတို့တနင်္ဂနွေနေ့ကထိပ်တိုက်တွေ့ခဲ့ကြပြီးတော့လီဗာပူးက2-0မရှိနဲ့နိုင်သွားပါတယ်လီဗာပူးအတွက်ဂိုးတွေကိုတော့ဂက်ပိုနဲ့ဆာလာတို့ကသွင်းပေးခဲ့တာပါလီဗာပူးကမန်စီးတီးကိုနိုင်သွားတာကြောင့်12ပွဲအပြီးမှာ34မှတ်နဲ့ဒုတိယနေရာကအာဆနယ်ကို6မှတ်ဖြတ်ပြီးတော့မန်စီးတီးကိုတော့7မှတ်ဖြတ်ထားလိုက်ပြီးဖြစ်ပါတယ်မန်စီးတီးအသင်းကတော့ဒီပွဲရှုံးသွားတာကြောင့်ပရီးမီယာလိဂ်မှာ၄ဝက်စတိုက်ရှုံးပြီးတော့23ဝက်နဲ့25နေရာကိုရောက်သွားခဲ့ပါတယ်။ဒါပြင်မန်စီးတီးအသင်းဟာနောက်ဆုံး9ပွဲမှာတပွဲမှအနိုင်မရဘဲဖြစ်နေပါတယ်။ဒီပွဲအတွက်မှာလီဗာပူးပရိသတ်တွေကဂွာဒီယိုလာကိုနီးပြအဖြစ်ကနေထုတ်ဖို့လောင်းပြောင်းခဲ့ကြပြီးတော့ဂွာဒီယိုလာကလည်းလီဗာပူးပရိသတ်တွေကိုလက်ချောက်ချောင်းထောင်ပြပြီးတော့သူပရီးမီယာလိဂ်ဖလား6ကြိမ်ရထားတယ်ဆိုပြီးတော့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။တဲ့နဲ့ပွဲတွေမှာတော့အာဆနယ်ကဝက်ဆမ်ကို 5-2 Chelsea ကအက်စတန်ဗီလာကို 3-0 မရှိ Manchester United က Everton ကို 4-0 မရှိနဲ့နိုင်ပြီးတော့ Spurs နဲ့ Fulham တို့တကောစီတည်ကြပါခဲ့ပါတယ်ခင်ဗျာနောက်ဆုံးစလေ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုပရက်စကားတင်စင်းကိုတော့ FIFA ကမ္ဘာဘောလုံးဘက်ချုပ်ကပြီးခဲ့တဲ့တောက်ချာနေ့မှာထုတ်ပြန်လိုက်ပါတယ်။မြို့သားဘက်ကစကားတင်၁၁ယောက်ရွေးချယ်ခဲ့တာမှာ Real Madrid အသင်းက Vinicius Jr., Bellingham, Mbappe, Carvajal, Valverde စတဲ့လက်ရှိကစားသမား၅ယောက်အပြင်အားယူသွားတဲ့ Toni Kroos ကိုပါဝင်ခဲ့ပြီးတော့ Spain အသင်းက Rodri, Lamine Yamal, Germany တိုက်စစ်မှု Florian Wirtz နဲ့ Norway တိုက်စစ်မှု Haaland ပြင် Argentina တိုက်စစ်မှု Messi တို့လည်းပါဝင်လာခဲ့ပါတယ်။ကစားသမား၁၁ယောက်ထဲမှာ၁၀ယောက်ကဥရောပအသင်းတွေမှာကစားနေတာဖြစ်ပြီးတော့ဒီထဲကမက်ဆီ၁ယောက်ပဲအမေရိကန်မှာကစားနေတာဖြစ်ပါတယ်။အဲ့ဒီကစားသမားတွေထဲမှာစပိန်အသင်းနဲ့အတူဥရောပဖလားကိုရပြီးတော့မန်စီးတီးအသင်းပရီးမီယာလိဂ်ဖလား၄ကြိမ်ရတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ Rodri Real Madrid အသင်းနဲ့ဥရောပချန်ပီယံလိဂ်ဖလားနဲ့စပိန်လာလီဂါဖလားတွေရတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ Brazil တိုက်စစ်မှု Vinicius Jr. တို့ရဖို့ရည်ပန်းစားဆုံးဖြစ်နေတယ်လို့ပြောရမှာပါ။ဒါမဲ့လည်းမက်ဆီကလည်းအာဂျင်တီးနာအသင်းနဲ့ဒူကိုပါအမေရိကဖလားကိုရထားတာကြောင့်မက်ဆီတက်ပြီးရမလားမက်ဆီကိုပေးလိုက်မလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်။အမျိုးသမီးတွေဘက်မှာတော့16ယောက်စကားတင်ရွေးချယ်ထားတဲ့အထက်မှာပြီးခဲ့တဲ့ဘောလုံးရာသီမှာဖလားလေးလုံးရခဲ့တဲ့ဘာစီလိုနာအသင်းက9ယောက်ပါဝင်ခဲ့ပြီးတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကရွေးတဲ့ရွှေဘောလုံးစုရခဲ့တဲ့စပိန်နဲ့ဘာစီလိုနာကစားသမားအိုက်တာမာဘွန်မာတီကတော့ရည်ပန်းစားဆုံးဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်။FIFA ရဲ့ဒီအကောင်းဆုံးနီးပြဆုအတွက်တော့ Real Madrid အသင်းရဲ့နီးပြ Ancelotti, Argentina နီးပြ Scaloni, Spain နီးပြ Luis De La Fuente, Man City နီးပြ Guardiola နဲ့ Leverkusen နီးပြအလွန်ဆိုးတို့၅ယောက်ကိုစကားတင်ရွေးချယ်ထားပါတယ်ခင်ဗျာ Anytime Body ဘက်မှာ2009 American Open Tennis Champion Juan Martin Del Potro Tennis ကစားသမားဘဝကနေနိုင်ယူလိုက်ပါပြီသူရဲ့နောက်ဆုံးနှုတ်ဆက်ပွဲကိုအာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာကျင်းပခဲ့ပြီးတော့ပရိသတ်1000ကျော်တက်ရောက်ခဲ့ကြပါတယ် သူရဲ့နောက်ဆုံးလှုပ်ဆက်ပွဲကိုဒီအမျိုးသားဘက်မှ Grand Slam Champion ဆုကိုအများဆုံးရထားတဲ့ Novak Djokovic နဲ့တူချင်းကစားခဲ့သလိုတချိန်ကအန်ဂျလီနာကနာမည်ကြီးတက်စ် Champion တွေဖြစ်ကြတဲ့ Gabriela Sabatini နဲ့ Gisela Dukodo နဲ့တွဲပြီးတော့လည်းအမျိုးသားအမျိုးသမီးနှစ်ယောက်တွဲပွဲတွေကိုရိုက်ခဲ့ကြပါတယ်။ Delbotro က2009မှာ American Open Tennis ပြိုင်ပွဲမှာ Roger Federer ကိုအနိုင်ရပြီးတော့ Champion ဖြစ်ခဲ့တာပါ။သူကကစားသမားတက်တန်းတလျှောက်ဒဏ်ရာတွေနဲ့ရုန်းကန်ခဲ့ရပြီးတော့2019မှာတော့ဒူယိုအပ်သွားခဲ့ပြီးတော့ပြိုင်ပွဲတွေကိုနောက်ဆုံးကစားခဲ့တာကတော့2022မှာဖြစ်ပါတယ်။သူရဲ့နောက်ဆုံးနှုတ်ဆက်ပွဲကိုတော့ Roger Federer, Nadal နဲ့ Alcaraz အဆရှိတဲ့ကစားသမားတွေကလည်းဗီဒီယိုကားနဲ့တစ်ဆင့်ဂုဏ်ပြုစကားတွေပြောခဲ့ကြပါတယ်ခင်ဗျာ။ငင်္ဂလာပြေးခုပြေးအဖွဲ့ချုပ် IAS ကချီးမြှင့်တဲ့2024ခုနှစ်တနင်္လာအကောင်းဆုံးပြေးခုပြေးအကစားသမားဆုကိုတော့နယ်သာလန်နိုင်ငံကအပြေးသမားစတီဖန်ဟာဆန်နဲ့ဘော့စဝါနာနိုင်ငံကလက်စီလေးဒေဗိုဂိုတို့ရရှိသွားခဲ့ပါတယ
် I never thought I'm going to win this one because it was like this year crazy it's not only me all the athletes
ချွတ်ဒီဆုကိုရလိမ့်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူးဘာလို့လဲဆိုတော့ဒီနှစ်ကတကယ်ကိုကောင်းတဲ့အကစားသမားတွေအများကြီးပါအဲ့ဒါကြောင့်ရမယ်လို့ကိုမထင်ခဲ့တာပါအခုလို့ဆူရတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီနှစ်ကအထူးသဖြင့် Paris Marathon နောက်ဆုံးပန်းဝင်ကတကယ့်ကိုမယုံနိုင်လောက်အောင်ပါပဲ။အဲ့ဒီအတွက်လည်းကျေးဇူးတင်ပါတယ်
။ Stephen Austin ကပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲအမျိုးသမီး Marathon မှာဗိုလ်ဆွဲခဲ့ပြီးတော့မီတာ1000နဲ့မီတာ5000ပြိုင်ပွဲတွေမှာလည်းကျေးဇူးစိတ်တွေရရှိခဲ့တာဖြစ်ပါတယ်။ Leslie Tembogo ကတော့ Paris Olympic အမျိုးသားမီတာ200မှာရွှေစိတ်ရခဲ့ပြီးတော့ဒါဟာအာဖရိကတိုက်သားတွေတဲကအိုလံပစ်မီဒနီယာပြိုင်ပွဲကိုပထမဆုံးအချိန်အနိုင်ရဘူးတာဖြစ်သလိုသူနိုင်ငံဘော့စဝါနာနိုင်ငံအတွက်လည်းအိုလံပစ်ရွှေစိတ်ကိုပထမဆုံးအချိန်ယူပေးခဲ့တာဖြစ်ပါတယ
် It was a great year that's how I can summarize it and I'm grateful for the team that was around me
ကျွန်တော်တို့တော့တကယ်ကိုကောင်းတဲ့နှစ်အောင်မြင်တဲ့နှစ်လို့ပဲပြောနိုင်ပါတယ်အဲ့ဒီအတွက်ကျွန်တော်ရဲ့အားကစားအဖွဲ့ကိုလည်းကျေးဇူးတင်ပါတယ်အထူးသဖြင့်ကျွန်တော်ရဲ့နီးပြားနဲ့အားကစားအဖွဲ့ကိုပါ
ဒီစူပေးပွဲကိုတော့ပြည်ထောင်နိုင်ငံမော်နာကိုမြို့မှာဒီဇင်ဘာ1ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြေကုန်ပြပကအခြားစုတွေကိုလည်းချီးမြှင့်ခဲ့ကြပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့ချက်သားရင်းနေ့မနေ့အစီအစဉ်တဲ့သတင်းတွေကိုတင်ဆက်ခဲ့တာပါဗျာ။အခုတော့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးခံနေပြီဖြစ်လို့ထိတ်တန့်သတင်းတချို့ကိုကျွန်တော်ကပဲပြန်လည်အချင်းချင်းတင်ပြပါမယ်။တောင်ကိုရီးယားမှာသမရယွန်းဆွေယွနှုတ်ထွက်ဖို့ဆန္ဒပြသူတွေကိုရဲကဗိုလ်တုံးတွေကပိတ်ဆို့ခဲ့ရပါတယ်။အင်္ဂါနေ့ညတော့သမရယွန်းကဆွေချိုကြီးကြီးညာခဲ့ပြီးတော့မြောက်ကိုရီးယားကိုလူလာတဲ့နိုင်ငံတော်ကိုစန့်ကျင်တဲ့သူတွေကိုဖေရှားမယ်လို့ဆိုခဲ့တာပါ။ဒါပေမဲ့လွှတ်တော်ကဆွေချိုကြီးအမိန့်ကိုပယ်ဖျက်ခဲ့တာကြောင့်အစိုးရအဖွဲ့ကဆွေချိုကြီးကိုရုပ်သိမ်းကြောင်းကြီးညာခဲ့ရတာဖြစ်ပါတယ်။ဖလပိုင်မှာတော့ဆွေရဗဏ္ဍာငွေအလွဲသုံးစားပြုမှုဆွဆွဲပြီးတော့တရသမရကိုဆွဆွဲပစ်တင်မှုလက်ဝဲကြီးတက်ကြွလှုပ်ရှားသူအုပ်စုဘက်ကအောက်လက်တမှာဗိုလ်တုံးကရှောက်ထားလိုက်ပါတယ်။ဒုတိယသမရဆာရာဒူတက်ဒေးကိုဘယ်အစိုးရနေရာတွေမှာမှထာဝရမခန့်နိုင်အောင်တားမြစ်ဖို့တောင်းဆိုကြတာဖြစ်ပါတယ်။တခါအရှိလေပိုင်းအရေးမှာတော့အစ္စရေးလေဘနွန်အပြစ်ရရေးသဘောတူညီချက်ဆက်လက်ကင်ဆယ်ထားဆဲဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်ထိုနီဘလင်ကင်ကဗိုလ်တုံးမှာပြောပါတယ်။မကြာခင်ရက်တွေမှာတစ်ဖက်နဲ့တစ်ဖက်ကွက်ကြားတိုက်ခိုက်တာတွေရှိတယ်လို့ဆိုပါတယ်။အချိန်နှမပဲစစ်ကပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့ပုပ်ယဟန်မင်းကြီးကခရစ်မတ်ပတိုင်ခင်ရသတင်းပတ်၄ဘက်ကာလရဲ့ပထမဘက်ဝိပုဘွဲမှာမိတ်လိုက်ပါတယ်။စစ်ဟာလူသားရဲ့ရှုံးနိမ့်မှုဖြစ်တယ်လို့ပုပ်ယဟန်မင်းကြီးကမကြပါဘူး။ဘဝမှာဖြစ်နေတဲ့ပြည်ပခါတွေကသာမကအထူးသဖြင့်ယူကရိန်း၊ပါလက်စတိုင်း၊အစ္စရေးနဲ့မြန်မာနိုင်ငံတွင်းကပြည်ပခါတွေကိုပုပ်ယဟန်မင်းကြီးကတနည်းနည်းနဲ့မှဆွတ်တောင်းပေးခဲ့တာဖြစ်ပါတယ်။ထိတ်တန့်သတင်းအကျဉ်းတွေကတော့ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးမပြီးဆုံးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ခဲ့ကြသူတွေကိုမိတ်ဆက်ရရင်စီစဉ်ထုတ်လွှင့်မှုကမတ်တင်ကြီးတိုင်းဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Jay Spec ဖြစ်ပါတယ်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့နေ့ညင်းဖြစ်ပါတယ်။ VOA American အသံရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြသည်ခင်ဗျာ။တော်တာရှင်နဲ့တကွမြန်မာပြည်သူကြည်သားအားလုံးဘေးနဲ့ကင်းကြပါစေ။